Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော့ရှင်များရှင် VOA American အတန်းရဲ့2023ခုနှစ်ဇူလိုင်လ21ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တောက်ကြညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါ။ဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားပါမယ်။ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့အမေရိကန်ပါဝင်တဲ့အကြီးမားဆုံးစီးရီးလေ့ကျင့်မှုကိုဩစတြေးလျမှာဒီနေ့စတင်လိုက်ပါပြီ။တရားဥပဒေစိုးမိုးရေးကိုမထီမဲ့မြင်လုပ်နေတဲ့မြန်မာစစ်တပ်ကိုတာဝန်ရသူ့ရဲ့လုပ်ရက်တွေကိုတာဝန်ရမယ်လို့လူ့အခွင့်အရေးဆိုင်ရာအာဆီယံပါလီမန်အမတ်များဖွဲ့ကပြောလိုက်ပါတယ်။ခွေထိုင်းပါတီတွေကတယောက်ကိုဝင်ကြီးချုပ်လောင်းအဖြစ်အစိုးပြုမယ်လို့ Move Forward ပါတီကပြောလိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စကိုင်းတိုင်းရင်းမပင်မြို့နယ်စုံချောင်းကျေးရွာမှာတော့စစ်တပ်နယ်မြေရှင်းလင်းရေးလုပ်နေတဲ့အချိန်မှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေအပါအဝင်ဒေသခံ14ဦးအစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရပါတယ်။
ကျွန်တော်တို့လိုက်ကြတဲ့အချိန်မှာဒီသာသာမျိုးဆောင်းကောက်သွားတဲ့လူတွေကတက်ထားတဲ့အလောင်းတွေကိုတွေ့ရတာပေါ့နော်။သူတို့ကောင်တစ်လောင်းဖြစ်နေပြီပေါ့နော်။ဒီလူတွေကအကုန်လုံးဟိုတက်ဖြစ်ထားနေတာပေါ့နော်
။ရင်းမပင်ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူပြည်စုံတဲ့အတူမနေ့ကမလေးရှားနိုင်ငံပြည်နန်းကျွန်းအနီးမှာကုန်တင်တင်းမောတစ်စင်းမှောက်ခဲ့တာမှာတော့မြန်မာတင်းမောသား၄ဦးအပါအဝင်၉ဦးပျောက်ဆုံးနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားမှာတော့စားနပ်ရိက္ခာထောက်ပံ့မှုတွေဇက်တိုက်လျှော့ချနေပါတယ်။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်
။ပင်လယ်နက်မှာရှိတဲ့ယူကရိန်းစိတ်ကမ်းတွေပေါ်ရုရှားရဲ့တိုက်ခိုက်မှုကြောင့်ကမ္ဘာဈေးကွက်မှာကောက်နှံပြက်လက်မှာကိုစိုးရိမ်ပြီးယခုသတင်းတပတ်ထဲဝယ်ယူစုဆောင်းမှုတွေရှိခဲ့တယ်လို့ဥရောပကုန်တယ်တချို့ကပြောပါတယ်။ချီကာဂိုဈေးကွက်အစုရှယ်ယာတန်ဖိုးကလည်းစံချိန်တင်အောင်ခုနှစ်ရာခိုင်နှုန်းထိတက်နိုင်တယ်လို့ကုန်တယ်တွေကခန့်မှန်းနေကြပါတယ်။ယူကရိန်းကကောက်နှံတွေကိုပင်လယ်နက်ကတဆင့်အန္တရာယ်ကင်းစွာတင်ပို့နိုင်အောင်ကုလသမဂ္ဂကဂျားဝင်စစ်ဆက်ပေးထားတဲ့သဘောတူညီချက်ကနေရုရှားကိုနှုတ်ထွက်ခဲ့ပြီးကလေးကရုရှားကယူကရိန်းနိုင်ငံတောင်ပိုင်းမြို့တွေနဲ့စိတ်ကမ်းမြို့တွေကိုညစဉ်ညတိုင်းတိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုတွေပေါ်ကုလသမဂ္ဂကပြစ်တင်ရှုတ်ချခဲ့ပါတယ်။သဘောတူညီမှုတွေကနှုတ်ထွက်ခဲ့ပြီးမြေပင်လယ်နက်ကနေအာဖရိကတိုက်ကိုကောက်နှံတွေတင်ပို့နိုင်အောင်နီးလန်းရှာသွားမှာဖြစ်တယ်လို့ရုရှားအစိုးရကတော့ဒီနေ့တောက်ကြနေမှာပြောကြားခဲ့ပါတယ်ရှင
်။ဆယ်စုနှစ်နဲ့ချီတွဲမှာမြောက်ကိုရီးယားနိုင်ငံတွေကိုပထမဆုံးထွက်ပြေးသွားတဲ့အမေရိကန်စစ်သည်နဲ့အဆက်အသွယ်ရဖို့အမေရိကန်တာဝန်ရှိသူတွေစူးစမ်းနေကြပါတယ်။တက်ပြေးဖြစ်နေတဲ့အမေရိကန်တပ်သား Travis Kings ရဲ့တည်င်းကိုရဖို့အတွက်မြောက်ကိုရီးယားနဲ့ဆက်သွယ်တာတော့မရသေးပေမဲ့ကမ္ဘာကုလသမဂ္ဂလမ်းကြောင်းတွေကိုပါတုံးပြီးတော့ဆက်သွယ်ဖို့ကြိုးပမ်းနေပါတယ်လို့အမေရိကန်ကြီးတဲ့ဝန်ကြီး Christine Woodmatt ကပြောကြားခဲ့ပါတယ်။တပ်သားရဲ့အခြေအနေကိုသိနိုင်မှုကုလသမဂ္ဂကနေတဆင်မြောက်ကိုရီးယားအစိုးရကိုဆက်သွယ်နေကြောင်းသူ့ကိုအမေရိကန်ပြည်ထောင်စုကိုပြန်ခေါ်နိုင်ရေးစူးစမ်းနေပေမဲ့အခုချိန်ထိဆက်သွယ်ရေးမရသေးပါဘူးလို့ကြီးတဲ့ဝန်ကြီးကပြောပါတယ်။တပ်သား Travis Kings ကနေအမေရိကန်နဲ့ပတ်သက်တဲ့သတင်းတွေမြောက်ကိုရီးယားဘက်ကနေထောက်လန်းနိုင်သလားဆိုတာနဲ့ပတ်သက်လို့တော့ပန်တဂွန်စစ်ဌာနချုပ်ဘက်ကတိတ်ပြီးတော့အရေးမကြီးသလိုတုံ့ပြန်ထားပါတယ်။ဒီအမေရိကန်တပ်သားအနေနဲ့ဘယ်လိုမျိုးမြောက်ကိုရီးယားနိုင်ငံတွေကိုဝင်ရောက်ပြီးတော့ပျောက်သွားသလဲဆိုတဲ့ကိစ္စကိုအမေရိကန်စစ်တပ်ကနေစုံစမ်းမှုတွေစပြီးတော့လုပ်နေပါပြီလို့ပန်တဂွန်စစ်ဌာနချုပ်ကပြောပါတယ်။တောင်ကိုရီးယားမှာရန်ဖြစ်တဲ့အတွက်2လထောင်နဲ့ကြာခဲ့ပြီးတော့လက်တလောကမှာပြန်ပြီးတော့လွတ်မြောက်လာတဲ့အမေရိကန်တပ်သား Travis King ကိုအမေရိကန်ပြည်ထောင်စု Texas ပြည်နယ်ကFort Bliss တစ်စခန်းကိုပို့ကန်ဒီမှာသူမြောက်ကိုရီးယားဘက်ကိုထွက်ပြေးသွားခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံသားတယောက်ကိုဖမ်းဆီးထားတယ်ဆိုတာကိုမြောက်ကိုရီးယားအစိုးရသတင်းမီဒီယာတွေမှာဖော်ပြထားပေမဲ့လို့အမေရိကန်စစ်သားနဲ့ပတ်သက်တဲ့အသေးစိတ်ကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူးရှင်
။အမေရိကန်နဲ့ဩစတြေးလျနှစ်နိုင်ငံစစ်တပ်တွေကြာအကြီးမားဆုံးပူးတွဲစစ်လေစီရေးလေ့ကျင့်မှုကိုဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာဒီနေ့စတင်လိုက်ပါတယ်။အာရှဒေသမှာတရုတ်ရဲ့စစ်အင်အားချဲ့ထွင်မှုကြီးမားလာနေချိန်မှာအမေရိကန်နဲ့မဟာမိတ်နိုင်ငံတွေပူးတွဲစစ်ရေးလေ့ကျင့်မှုပြုလုပ်နေကြတာပါ။ Talisman Saber လို့နာမည်ပေးထားတဲ့စစ်ရေးလေ့ကျင့်မှုဟာအမေရိကန်နဲ့သူ့ရဲ့မဟာမိတ်နိုင်ငံတွေရဲ့လုံခြုံရေးနဲ့ဒီမိုကရေစီတန်ဖိုးတွေကိုကာကွယ်ဖို့အတွက်ပြုလုပ်တဲ့စစ်ရေးလေ့ကျင့်မှုဖြစ်တယ်လို့ Sydney စိတ်ကမ်းမှာစိုက်ကပ်ထားတဲ့အမေရိကန်စစ်သင်္ဘောပေါ်မှာအမေရိကန်ရေတပ်ဝင်ကြီး Carlos Detro ကပြောကြားခဲ့ပါတယ်။
I think the most important message that China can take from this exercise and anything that our allies and partners do together is that we are extremely
မဟာမိတ်တွေမိဖက်နိုင်ငံတွေကြားဘုံတန်ဖိုးထားမှုတွေနဲ့အမတန်စီးလုံးစုစည်းမှုရှိရဆိုတာကိုဒီစီးရေးလေ့ကျင့်မှုကနေတရုတ်နိုင်ငံအနေနဲ့သိရှိနိုင်မဲ့အရေးကြီးဆုံးသတင်းစကားဖြစ်ပါတယ်လို့အမေရိကန်ရေတပ်ဝန်ကြီးကပြောကြားခဲ့တာဖြစ်ပါတယ်နိုင်ငံတွေရဲ့အမျိုးသားလုံခြုံရေးအကျိုးစီးပွားနဲ့အရေးကြီးတဲ့တန်ဖိုးတွေကာကွယ်ဖို့အတွက်အနောက်နိုင်ငံတွေနဲ့အနောက်နိုင်ငံမဟုတ်တဲ့နိုင်ငံတွေအတူပူးပေါင်းဆောင်ရွက်နိုင်မှုပြင်ဆင်ထားတယ်လို့လည်းသူကပြောပါတယ်။ Telman Saber စီးရေးကိုအမေရိကန်နဲ့ဩစတြေးလျနိုင်ငံကြား2005ခုနှစ်တည်းကနှစ်နှစ်တခါပူးတွဲစီးရေးလေ့ကျင့်မှုပြုလုပ်ခဲ့တာဖြစ်ပါတယ်။
ဆွေဒင်နိုင်ငံမှာတော့ကိုရန်ဂျန်စာကိုမီးရှို့ပြီးတော့ဆန္ဒပြဖို့စီစဉ်ထားတာနဲ့ပတ်သက်ပြီးတော့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေမှာစိတ်ဆိုးဒေါသထွက်နေကြပါတယ်။အီရန်၊အီရတ်၊လေဘနွန်စတဲ့နိုင်ငံတွေမှာဒီကနေ့ဝစ်ပြူပွဲတွေပြီးရင်ဆန္ဒပြဖို့စီစဉ်ထားကြတာဖြစ်ပါတယ်။စတော့ဟ ோம் မြို့ပြင်ကအီရတ်တန်ယုံနာမှာကြာသပတေးနေ့တုန်းကကိုရန်ဂျန်စာကိုမီးရှို့ဆန္ဒပြမယ်လို့ပထမပိုင်းကသတင်းတွေထွက်ပေါ်ခဲ့ပေမဲ့ဆန္ဒပြတဲ့သူကကိုရန်ဂျန်စာအုပ်ကိုကန်တာစာအုပ်ပေါ်တက်နေပြီးတော့ဆန္ဒပြခဲ့တာပါ။ဒါ့အပြင်အီရတ်အလံကိုလည်းအလားတူပြုမှုခဲ့ပါတယ်။ဒါပေမဲ့မီးရှို့တာမျိုးတော့မလုပ်ခဲ့ပါဘူး။အီရတ်နိုင်ငံဘွားခရီးရန်တဦးဖြစ်တဲ့ဆယ်ဝန်မူမနီခါကရှီယက်တရားဟောဆရာဖြစ်တဲ့အယ်ဆန်ဒန်နဲ့အီရန်ဘာသာရေးကောင်ဆောင်အယ်လီခါမီနီတို့ရဲ့ဓာတ်ပုံတွေကိုလည်းမိရှို့ပြီးဖျက်ဆီးခဲ့ပါတယ်။ဒီလိုမျိုးဆန္ဒပြတာကိုဆွီဒင်အစိုးရကခွင့်ပြုတာကြောင့်လို့ဆိုပြီးတော့အခုအခါမှာတော့အီရတ်ဝန်ကြီးချုပ်ကအီရတ်နိုင်ငံဆိုင်ရာဆွီဒင်တန်မတ်ကိုနိုင်ငံကနေတင်ထုတ်ပြီးတော့ဆွီဒင်နိုင်ငံဆိုင်ရာအီရတ်တန်ယုံအကြီးအကဲကိုလည်းပြန်လည်ခေါ်ယူဖို့အမိန့်ထုတ်ခဲ့ပါတယ်။ဒါ့အပြင်အီရန်နိုင်ငံကလည်းကိုရန်ကျန်းစာကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်စီကိုစာရေးသားတိုင်ကြားသလိုဆွီဒင်တန်မတ်ကိုလည်းခေါ်ယူပြီးတော့တတိပေးထားပါတယ်။ဆွီဒင်နိုင်ငံကဆန္ဒပြပွဲကိုခွင့်ပြုခဲ့တာကြောင့်ဆိုပြီးတော့အီရတ်နိုင်ငံဘက်ဒတ်ကဆွီဒင်တန်ယုံကိုလည်းဆန္ဒပြတဲ့သူတွေကမီးရှို့ခဲ့ပါတယ်။အီရတ်မှာရှိတဲ့ဆွီဒင်တန်ယုံကတော့ဘေးကင်းလုံခြုံမှုရှိပြီးတော့တန်ယုံဝန်ထမ်းအနေနဲ့တန်ယုံကိုကာကွယ်ဖို့ကအီရတ်အာဏာပိုင်တွေရဲ့တာဝန်ဖြစ်တယ်လို့ဆွီဒင်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ဆွီဒင်တန်ယုံကိုမီးရှို့ခဲ့တဲ့ပေါ်အီရတ်နိုင်ငံသားရေးဌာနကပြစ်တင်ရှုံချထားပြီးတော့တာဝန်ရှိတဲ့သူကိုဖော်ထုတ်အရေးယူဖို့လည်းပြောပါတယ်ရှင်။
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ညလို့ထုတ်လင်းပေးနေပါတယ်ခင်ဗျာ
။တောက်ကြညာ VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။တရားဝရီစုမှုရေးကိုမထီမဲ့မြင်လုပ်နေတဲ့မြန်မာစစ်တပ်အနေနဲ့သူတို့ရဲ့လုပ်ရက်တွေပေါ်တာဝန်ယူရမယ်လို့လူ့အခွင့်အရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ APH ကဒီကနေ့ပဲထုတ်ပြန်ပြောဆိုလိုက်ပါတယ်။ဆရာနာသိမ့်မှုကိုစန့်ကျင်လှုပ်ရှားခဲ့လို့88ကျောင်းသားခေါင်းဆောင်ကိုကျင်မီလွတ်တော်အမတ်ဟောင်းကိုဖြိုးစရာတော့ကိုလှမျိုးအောင်နဲ့ကိုအောင်သူရဇော်တို့ကိုစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့အမိန့်နဲ့ကွပ်မျက်ခဲ့တာတစ်နှစ်ပြည့်ကံဒီမှာ APH ကအခုလိုကြေညာချက်ထုတ်ပြန်ပြောကြားလိုက်တာပါ။ကိုချင်းမီနဲ့ကိုဖြိုးစရာတော်တို့အပါအဝင်လေးဦးကိုစစ်ကောင်စီရဲ့ဟန်ပြစစ်ခုံရုံးမှာဥပဒေမဲ့တကားမိတ်စစ်ဆေးခဲ့ပြီးတေတံပေးကွပ်မျက်ခဲ့တာပါ။သူတို့ကိုကွပ်မျက်ခဲ့တာဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီရေလှုပ်ရှားမှုအတွက်အကြီးအမားဆုံးဆုံးရှုံးမှုဖြစ်ကြောင်းနဲ့အခုချိန်ထိစစ်တပ်ကစစ်အာဏာသိမ်းမှုစန့်ကျင်နေသူတွေကိုဆက်လက်ပြီးတော့တေတံတွေချမှတ်နေတာဟာဥပဒေကိုမထီမဲ့မြင်လုပ်နေတယ်ဆိုတဲ့သက်သေတွေဖြစ်ကြောင်းဒီသက်သေတွေကိုအာဆီယံအနေနဲ့မှတ်တမ်းယူထားတဲ့လို့လည်းလက်ရှိ APH ဥက္ကဋ္ဌအင်ဒိုနီးရှားအောက်လွှတ်တော်အမတ်မာစီဘယ်ရန့်စ်ကထုတ်ပြန်ချက်ထဲမှာပြောထားပါဗျာ။တနှစ်သာကြာလာပြီမဲ့ကွပ်မျက်ခံရသူတွေရဲ့ကြံရည်သူမိသားစုတွေဘက်မှာတော့တရားမျှတမှုမရရှိကြသေးတယ်လို့ထောင်နဲ့ချီတဲ့နိုင်ငံရေးအကျဉ်းသားတွေအနေနဲ့လည်းတရားမျှတမှုဆုံးရှုံးနေတယ်လို့သူကထောက်ပြထားပါဗျာ။မြန်မာစစ်တပ်ဟာသူတို့ကိုစန့်ကျင်တွန်းလှန်နေတဲ့လူတွေကိုဖမ်းဆီးညှဉ်းပန်းနှိပ်စက်တပ်ဖြတ်မှုတွေကိုဆက်လက်လုပ်နေပြီးကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်ရအပါအဝင်လူ့အခွင့်အရေးအဖွဲ့တွေရဲ့အစိုးရခန်းစာထဲမှာဖော်ပြထားကြတယ်လို့လူသားအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုစနစ်တကျဆက်လက်ကျူးလွန်နေတယ်လို့ APH ကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင်
။ထိုင်းရွေးကောက်ပွဲအနိုင်ရ Mood Forward Party ကခေါင်းဆောင်ဖီတာလင်ဂျရွန်ရက်ကိုဝန်ကြီးချုပ်တင်မြောက်နိုင်မှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်မှာတော့မဟာမိတ်ဖွဲ့ထိုင်းပါတီတွေကတယောက်ကိုဝန်ကြီးချုပ်လောင်းအဆိုပြုမယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်။ရွေးကောက်ပွဲမှာဒုတိယမဲအများဆုံးရခဲ့တဲ့ပါတီတွေကဝန်ကြီးချုပ်ရာထူးအတွက်လမ်းဖွင့်ပေးလိုက်တာဖြစ်တယ်လို့Mood Forward Party ရဲ့အထွေထွေအတွင်းရေးမှူးချန်တဝက်ထူလထွန်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်
။ဒါကံမဲว่าวันนี้จะไม่สามารถผลักดันคุณพิธาเป็นนายกรัฐมนตรีได้สําเร็จเนี่ย ဖလာကီ
သူပြောသွားတာကတော့ Mood Forward Party အနေနဲ့ Mr. Peter ကိုဝင်ကြီးချုပ်အဆိုပြုတာမအောင်မြင်ခဲ့ပေမဲ့ကျွန်တော်တို့ရဲ့အရေးကြီးတဲ့ရည်မှန်းချက်ကတော့ပျောက်မသွားပါဘူး။ဒါကလက်ရှိအစိုးရအုပ်ချုပ်မှုအဆုံးသတ်သွားတာကိုမြင်ကျင်ကြတဲ့ပြည်သူတွေရဲ့ဆန္ဒနဲ့အညီအစိုးရသစ်ဖွဲ့နိုင်မှုကအဓိကရည်မှန်းချက်ဖြစ်ပါတယ်လို့ Mood Forward Party ရဲ့အထွေထွေအတွင်းမှုပြောကြားသွားခဲ့တာဖြစ်ပါတယ်။ဝင်ကြီးချုပ်သစ်အဖြစ်နဲ့ဖီတာကိုအဆိုပြုခဲ့ပေမဲ့အထက်လွှတ်တော်မှမဲခွဲဆုံးဖြတ်တဲ့အခါမှာတော့စစ်တပ်ကနေခန့်ထားတဲ့အထက်လွှတ်တော်အမတ်တွေအပါအဝင်ကန့်ကွက်ခဲ့ကြပါတယ်။ဘော်တဘူးနေ့ကတော့ဖွဲ့စည်းပုံတရားရုံးကသူ့ကိုလွှတ်တော်အမတ်တာဝန်ကပါဆိုင်ငံ့ထားဖို့ဆုံးဖြတ်ခဲ့ပါတယ်။မီဒီယာကုမ္ပဏီတစ်ခုမှသူ့အစုရှယ်ယာတွေပိုင်ဆိုင်ထားလို့ဆိုပြီးလွှတ်တော်အမတ်ဖြစ်တဲ့လားဆိုပြီးတရားစွဲထားတဲ့အမှုကိုဆက်ပြီးတော့စစ်ဆေးဖို့တရားရုံးကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။စစ်တပ်ကြီးဆိုထားတဲ့အုပ်ချုပ်ရေးကိုညှင်းဝင်နေကြတဲ့လူငယ်တူးနဲ့မြို့နေလူတန်းစားအများစုရဲ့ထောက်ခံမှုနဲ့မေလရွေးကောက်ပွဲမှာ Mood Forward Party နဲ့ Mr. Peter ပေါ်မှာထောက်ခံမှုအကြီးအကျယ်ရခဲ့တာဖြစ်ပါတယ်။ဘရင်စနစ်နဲ့ပတ်သက်ပြီးတော့ဥပဒေကိုပြင်ဆင်မယ်လို့ Mood Forward Party ကပြောကြားခဲ့တဲ့အတွက်ဘရင်စနစ်လိုလားသူတွေကပါတီကောင်းဆောင်ဖီတာဝင်ကြီးချုပ်ဖြစ်မှာကိုကန့်ကွက်ခဲ့ကြတာဖြစ်ပါတယ်ရှင
်။လာမယ့်တနင်္ဂနွေနေ့မှာလုံမယ်ကမ်ဘောဒီးယားနိုင်ငံရဲ့ရွေးကောက်ပွဲအတွက်ဖနမ်ပင်မြို့မှာလက်ရှိအာဏာရကမ်ဘောဒီးယားပြည်သူ့ပါတီဝင်တွေထောင်ထဲချီစုဝေးနေကြပြီးဝင်ကြီးချုပ်ဟွန်ဆန်ရဲ့သားဟွန်မာနစ်ကလည်းလူမှုကိုဦးဆောင်စည်းရုံးနေပါတယ်။အာဏာရ CPP ပါတီဝင်တွေရဲ့ထောက်ခံမဲတွေဟာအရေးကြီးကြောင်းနဲ့အပြတ်အသတ်အနိုင်ရမယ့်ရွေးကောက်ပွဲဖြစ်တယ်လို့လည်းဟွန်မာနစ်ကပြောပါတယ်။ရွေးကောက်ပွဲဟာအတိုက်အခံခိုင်ခိုင်မာမာမရှိဘဲနဲ့ဟွန်ဆန်ရဲ့အာဏာရကမ်ဘောဒီးယားပြည်သူ့ပါတီ CPP ကမဖြစ်မနေကျင်းပတဲ့ရွေးကောက်ပွဲဖြစ်တယ်လို့လူအခွင့်အရေးအဖွဲ့တွေအနေနဲ့နိုင်ငံတကာအတိုင်းအဝိုင်းကပါထောက်ပြဝေဖန်နေကြပါတယ်ဒီရွေးကောက်ပွဲအတွက်ကမ်ဘောဒီးယားနိုင်ငံကိုနှစ်ပေါင်း40လောက်အုပ်ချုပ်ခဲ့တဲ့အသက်80အရွယ်ဝင်ကြီးချုပ်ဟွန်ဆန်အနေနဲ့သူ့ရဲ့အကြီးဆုံးတာဟွန်မာနီကိုသူ့နေရာမှာဆက်ခံနိုင်အောင်တရားဝင်လွှဲပြောင်းပေးမယ့်ရွေးကောက်ပွဲဖြစ်ပြီး CPP ပါတီကလည်းသူ့ရဲ့တာကိုပါတီခေါင်းဆောင်အဖြစ်နဲ့ထောက်ခံအဆိုပြုလိုက်ပါတယ်ရှင
်ကမ္ဘာဖလားမြို့သမီးဘိုလုံပိုလူပွဲတွေကိုကျင်းပနေကြတဲ့နယူးဇီလန်နိုင်ငံမှာတော့ဒီကနေ့ဇူလိုင်လ22ရက်နေ့မှာအုပ်စု A အုပ်စု C နဲ့အုပ်စု E အသင်းတွေကစားကြပါတယ်။ကမ္ဘာဖလားဘောလုံးပွဲတွေမှာဖိလစ်ပိုင်အသင်းကပထမဆုံးအကြိမ်ကစားနိုင်တာဖြစ်ပါတယ်။ဒီအုပ်စု E ကအမေရိကန်ပြည်ထောင်စုနဲ့ BNN အသင်းပွဲကတော့အက်ကလန်မြို့ရကွင်းမှာဒေသစံတော်ချိန်စနေနေ့နေ့လယ်တနာရီအမေရိကန်ဝါရှင်တန်စံတော်ချိန်တောက်ကြနေ့ည9နာရီမှာကစားကြမှာဖြစ်ပါတယ်။ကမ္ဘာဖလားပိုဆွဲဖို့တစ်ပြေးနေတဲ့အမေရိကန်အသင်းအနေနဲ့ကမ္ဘာ ranking နံပါတ်32နေရာမှာရှိတဲ့ BNN အသင်းနဲ့ကစားမှာဖြစ်ပါတယ်။ BNN အမျိုးသမီးအသင်းအတွက်ကတော့အခုမှပထမဆုံးအကြိမ်ကမ္ဘာဖလားပိုလူပွဲတက်ခွင့်ရတဲ့သမိုင်းဝင်ဖြစ်ပါတယ်ရှင်။တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။စကိုင်းတိုင်းရင်းမပင်မြို့နယ်စုံချောင်းကျေးရွာကိုစစ်တပ်ကဒီကနေ့နယ်မြေရှင်းလင်းရေးလုပ်ခဲ့ပါတယ်။အဲ့ဒီနယ်မြေရှင်းလင်းရေးအတွင်းမှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေအပါအဝင်ဒေသခံပြည်သူ14ဦးအစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရပါတယ်။စုံချောင်းကျေးရွာကဒေသခံပြည်သူတွေဟာထွက်ပြေးတိမ်းရှောင်နေကြရပါတယ်။ရင်းမပင်မြို့နယ်တွေကနောက်ဆုံးအခြေအနေတွေကိုကိုခင်မောင်စိုးမင်းပြောပြပေးပါမယ်ရှင်။
စကိုင်းတိုင်းရင်းမပင်မြို့နယ်စုံချောင်းကျေးရွာကိုဇူလိုင်21ရက်မနက်2နာရီခန့်မှာစစ်တပ်ဝင်ရောက်လာပြီးကျေးရွာကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့ဒေသခံတွေကိုဖမ်းဆီးခဲ့ပါတယ်။ညအချိန်တိတ်တဆိတ်ဝင်ရောက်လာပြီးကျေးရွာတွေကနေအိမ်တွေကိုဝင်ရောက်စီးနှင်းကာကျေးရွာလုံခြုံရေးညလုံခြုံရေးအဆောင်3ဦးကိုပစ်တက်ခဲ့ပါတယ်။အဲဒီနောက်ကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့အရသားတွေကိုဖမ်းဆီးပြီးဖမ်းဆီးခံရသူ12ဦးကိုစုံချောင်းရွာတောင်ပိုင်းမှာပစ်တက်ခဲ့တယ်လို့အခြေအနေအသေးစိတ်သိထားတဲ့စုံချောင်းကျေးရွာသားတဦးက VOE ကိုပြောပြပါဗျ။
မနက်ကတော့ကျွန်တော်တို့စနားကြီးလောက်ပေါ့နော်။နားကြီးလောက်မှာသူတို့ကျေးရွာလုပ်တဲ့အိမ်ပေါ်တော့သူနံပါတ်ဆက်တဲ့လူကြီးအိမ်မှာဟိုကနေတော့ဝင်ပြီးတော့သူတို့ဟိုအကုန်လုံးဟိုတိတ်တဆိတ်ဝင်ကုန်ထားတယ်ပေါ့နော်။စုံချောင်းရွာရဲ့တောင်ပိုင်းပေါ့နော်။တောင်ပိုင်းကကောင်းကောင်းတရားအိမ်မှာအဲလိုညီချင်းစီပါတဲ့ဗာညာဆိုပြီးတော့ကောင်းပြီးတင်းကလေးတွေရောအကုန်လုံးကအားလည်းဒီမှာအခုလုံးနန်းနေပြည်ပြီးတော့ပြည်တာတွေရှိတယ်ပေါ့နော်အဲ့အချိန်မှာဟိုရဲဘော်တုံးရဲဘော်ကျွန်တော်တို့ရဲဘော်တုံးကြာတာပေါ့နော်ကျွန်တော်တို့လိုက်ချတဲ့အချိန်မှာဒီနောက်ထပ်အဲဒီစောင့်ခေါ်သွားတဲ့ဇာတာမျိုးစောင့်ခေါ်သွားတဲ့လူတွေကတက်ထားတဲ့အလောင်းတွေကိုတွေ့ရတာပေါ့နော်သူတို့ကောင်တစ်လောင်းဖြစ်နေပြီပေါ့နော်ဒီသူတို့ဒီစောင့်ခေါ်သွားတဲ့လူတွေကဟိုပြည်သူတွေကအကုန်လုံးဟိုတက်ဖြစ်ထားရတာပေါ့နော
်စစ်တပ်ကထွက်ခွာသွားချိန်မှာဖမ်းဆီးခေါ်ဆောင်ခံရသူတွေကိုလိုက်ရှာခြင်းရွာတောင်ပိုင်းမှာနှစ်ယောက်တစု၃ယောက်တစုအသက်ခံထားရတာကိုတွေးရှိခဲ့ရတာဖြစ်ပါတယ်အသက်ခံရသူတွေထဲမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်၅ဦးညဘက်ကျေးရွာလုံခြုံရေးစောင့်သူ၄ဦးနဲ့ အယတာဒေတာကန်၅ဦးတို့ကိုတပ်ဖြတ်သွားတာဖြစ်ပါတယ်အသက်ခံရသူတွေထဲအသက်၁၆နှစ်နဲ့၁၈နှစ်ကြာအသက်မပြည့်သေးတဲ့ကလေးငယ်၄ဦးပါဝင်ပါတယ် VOA ကရရှိထားတဲ့ဓာတ်ပုံတွေမှာတော့အသက်ခံထားရသူတွေဟာလက်ပြန်ကျိုးတုပ်ခံရသူတွေဖြစ်တဲ့အပြင်တေဆုံးချိန်မှာဥကောင်းပွင့်ထွက်အရေပြားမီးလောင်ဒဏ်ရာရရှိထားတာတွေ့ရှိရပါတယ်ဒါနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပေမဲ့စစ်တပ်ရဲ့သတင်းတွေကိုဒီဇိုင်းမမတ်ဖော်ပြနေတဲ့သတင်းဌာနတွေမှာတော့ရုပ်အလောင်းတချို့နဲ့တနတ်တွေစီရီထားတဲ့ဓာတ်ပုံတွေကိုဖော်ပြထားပါတယ်။ဆုံးချောင်းကျေးရွာဟာအင်ဂျီ1000ကျော်ရှိပြီးဆုံးချောင်းအရှိအနောက်တောင်မြောက်ကျေးရွာ၄ရွာကိုစုစည်းထားတဲ့ကျေးရွာကြီးတွေပါလဲဖြစ်ပါတယ်။စစ်တပ်ဝင်ရောက်ပြီးပြန်ထွက်သွားပေမဲ့ဒေသခံတွေကကြောက်လန့်ပြီးနေအိမ်တွေကနေတိမ်းရှောင်နေကြရပါတယ်။အခုလိုအသက်ခံရတာနဲ့ပတ်သက်လို့ရင်းမာပင်ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူဦးကအခုလိုပြောပါတယ်
။အဓိကတော့ရန်သူစစ်ကောင်စီကကျွန်တော်တို့ရင်းမာပင်ခရိုင်အတွင်းကိုအစုလိုက်ပြန်လိုက်တပ်ဖြတ်သွားတဲ့ကြီးရဲ့ချက်ကတော့နှစ်ခုရှိတာပေါ့နော်။ပထမနံပါတ်၁ဦးစားပေးရတော့တို့ဒီစစ်ကောင်စီကကျွန်တော်တို့ဒီမှာပဲခြံအတွင်းမှာစစ်ကြောင်းထိုးတဲ့ခါမှာရန်သူဘက်ကဆုံးရှုံးခိခိုက်နေတဲ့အနေအထားတွေရှိတာပေါ့။အဲ့အရာတွေကိုမကျင်းတဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ဒီမဆိုင်တဲ့ပြည်သူလက်တုပ်ပြန်သွားတယ်။နောက်တစ်ခုဒီကာကွယ်ရေးတပ်ဖွဲ့တွေကိုဖမ်းပြီးပြီးတော့ပေါ့နော်။ဒီတပ်ဖြတ်တယ်လို့ပဲကျွန်တော်တို့ပုံတတ်တာပေါ့နော်။နောက်တစ်ခုကတော့ကျွန်တော်တို့ဒီတော်လိုင်းဥပေါ့နော်။တော်လိုင်းဥကိုကျွန်တော်တို့ချိုးချင်တဲ့သဘောလည်းရှိပါတယ်။အဲ့တော့နောက်ကျလိမန္တမီယာတပ်ဆိုတဲ့သဘောမျိုးလည်းတက်ရောက်တာပေါ့နော်။
ရှင်းမပင်မြို့နယ်ထဲမှာစစ်ကောင်စီကမကြာခဏနယ်မြေရှင်းလင်းတာလုပ်ပေမဲ့အခုလိုအစုလိုက်အပြုံလိုက်တပ်ဖြတ်တာကတော့ဒါပထမဆုံးမှာစစ်ကောင်စီကဒီနောက်ပိုင်းမှာကျေးရွာတွေစီညဘက်မှာဝင်ရောက်ပြီးဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေရဲ့စခန်းတွေကိုဝင်ရောက်စီးနှင်းတာလဲကတ်စိတ်စိတ်လှုပ်လာပါတယ်ပြီးခဲ့တဲ့ဇွန်လထဲမှာပဲစကိုင်းမြို့ကကာကွယ်ရေးစခန်းတစ်ခုစီးနှင်းခံရပြီးဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်အယောက်30နီးပါးတပ်ဖြတ်ခံခဲ့ရပါတယ်စကိုင်းတိုင်းအတွင်းမှာပြည်သူ့ကာကွယ်ရေးတပ် PDF တွေဟာကျေးရွာတွေကိုအခြေပြုပြီးအကြမ်းဖက်တိုက်ခိုက်တာတွေလုပ်နေတာကြောင့်နယ်မြေရှင်းလင်းရေးစစ်ဆင်မှုတွေလုပ်နေတာလို့လည်းစစ်ကောင်စီကမကြာခဏဆွဆွဲပြောဆိုလေးရှိပါတယ်ခင်ဗျာ
ဒါကတော့စကိုင်းတိုင်းရင်းမပင်ဆုံးချောင်းမှာဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအပါအဝင်ပြည်သူတွေကိုပါအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့တဲ့စစ်ကောင်စီတပ်ရဲ့အနယ်မြေရှင်းလင်းရေးတရင်ကိုကိုခင်မောင်စိုးမင်းကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မလေးရှားနိုင်ငံပီနန်းကျွန်းဒီကုန်တင်သင်းမောမှောက်မှုမှာမြန်မာသင်းမောသားတွေပါဝင်ပြီးတော့ပျောက်ဆုံးနေတဲ့အခြေအနေတရင်ကိုတင်ပြပေးကြပါမယ်။မလေးရှားနိုင်ငံပီနန်းကျွန်းနီးမှာမနေ့တုန်းကကုန်တင်သင်းမောတစ်စင်းမှောက်ခဲ့ပါတယ်။အဲ့ဒီသင်းမောမှောက်တဲ့ထဲထဲမှာမြန်မာသင်းမောသား၄ဦးအပါအဝင်၉ဦးပျောက်ဆုံးနေပါတယ်လို့မလေးရှားရေကြောင်းထိန်းသိမ်းရေးအေဂျင်စီကသတင်းထုတ်ပြန်ထားပါတယ်။ရှာဖွေကယ်ဆယ်မှုတွေကိုတော့အဆက်မပြတ်လှုပ်ဆောင်နေတယ်လို့လည်းပြောပါတယ်။နောက်ဆုံးသိထားတဲ့အခြေအနေကို VOA မြန်မာပိုင်းရဲ့သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။မူလာဘာရန်ခေါ်ငှက်ကျွန်းရဲ့အနောက်မြောက်ဖက်ရေမိုင်၄မိုင်အကွာကူချင်းမျိုးနဲ့စီဘာရမျိုးကြားမလေးရှားရေပိုင်တဲ့အတွင်းကူချင်းမျိုးကနေထွက်လာတဲ့ MB1000 ကုန်တင်သင်းမောဟာဇူလိုင်လ20ရက်နေ့မနေ့9နာရီခွဲကျော်ခန့်ကနှိမ့်ယောက်ခဲ့တာပါအဲ့ဒီနေ့နေ့လယ်တနာရီလောက်ကစပြီးအဆက်မပြတ်ရှာဖွေကယ်ဆယ်မှုတွေလုပ်ခဲ့ပေမဲ့သင်းမောမှာပါလာသူတွေကိုရှာဖွေမတွေ့သေးဘူးဆိုပြီးမလေးရှားအာဏာပိုင်တွေကပြောပါတယ်အခုဖြစ်ရတဲ့ပတ်သက်ပြီးမလေးရှားရေကြောင်းထိန်းသိမ်းရေးအေဂျင်စီရဲ့ညွှန်ကြားရေးမှူးစင်အာဇမန်ကမလေးဘာသာနဲ့သတင်းတောက်တီးဖို့အခုလိုပြောသွားပါတယ
်ဒီဆိုဝါနီအွန်တိုသမတ်မောယာကိတတလာအက်တီဗ်ကန်အစီအာပါဒပတန်ဒလီဒန်ကိတတလာဒိုဂရာကန
်ကုန်တင်တင်းမောနင်းလုတ်သွားတဲ့နေရာကိုကမ်းခြေဆောက်ရေရင်ကယ်ဆယ်ရေးအဖွဲ့တွေကအပူတပြင်းရှာဖွေမှုတွေလှုပ်ဆောင်နေပါတယ်ဆိုပြီးမလေးရှားရေကြောင်းထိန်းသိမ်းရေးအေဂျင်စီညွှန်ကြားရေးမှူးကပြောသွားတာပါတင်းမောနင်းမြုပ်ခဲ့တဲ့နေရာရောရေပြင်ကိုပါအခုချိန်မှာရဲတပ်ဖွဲ့ရေရင်တွေကဖြတ်တန်းသွာလာခွင့်တားမြစ်ထားပြီးပျောက်ဆုံးနေတဲ့သင်္ဘောသားတွေကိုရှာဖွေနေစေဖြစ်တဲ့အကြောင်းမလေးရေကြောင်းအာဏာပိုင်တွေကသတင်းထုတ်ပြန်ထားပါတယ်။ဒါအပြင်မလေးရှားလေကြောင်းဆိုင်ရာတော်ဝင်ရဲတပ်ဖွဲ့ကလည်းဝေဟင်ကနေပူးပေါင်းရှာဖွေမှုတွေလှုပ်ဆောင်နေကြောင်းပြောပါတယ်။မနေ့ညပိုင်းကရာဒီဥရုစိုးဝါနေတဲ့ကြားကပဲကယ်ဆယ်ရေးလုပ်ငန်းတွေကိုမရက်မနာလှုပ်ဆောင်နေခဲ့ပြီးတင်မောသားတွေကိုတော့ပြန်လဲရှာဖွေမတွေ့သေးပါဘူး။ပျောက်ဆုံးနေတဲ့တင်မောသားတွေထဲမှာမြန်မာနိုင်ငံသား၄ဦး၊အင်ဒိုနီးရှားနိုင်ငံသား၁ဦး၊မလေးရှားနိုင်ငံသား၄ဦးပါဝင်တယ်လို့သိရပါတယ်။ပျောက်ဆုံးနေတဲ့မြန်မာ၄ဦးကတော့ တ်20နဲ့50ကြားတွေဖြစ်ပြီးတမင်းဂျူလိုင်းရဲလင်းထက်လှဝင်းထွန်းနဲ့ထွန်းလင်းဦးတို့ဖြစ်တယ်ဆိုပြီးမလေးရှားသတင်းတွေမှာပါရှိပါတယ်။ထောင်ဆန်းအမိရှိကုန်တင်သင်းမောဟာမလေးရှားနိုင်ငံမှာမှတ်ပုံတင်ထားပြီး184ပြည်အရှိရှိတဲ့ကုန်တင်သင်းမောဖြစ်ပြီးဇူလိုင်လ20ရက်နေ့နေ့လယ်ပိုင်းမှာမလကာရေလက်ကြားကိုဥတီသွားရာကနေတင်မောဆက်သွယ်ရေးပြတ်သွားတာဖြစ်ပါတယ်။တင်မောနင်းမြုပ်တဲ့အကြောင်းရင်းကိုမသိရသေးသလိုပျောက်ဆုံးတင်မောသားတွေကိုဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်ရှင်
။ဒါကတော့မလေးရှားနိုင်ငံပြည်နန်းကျွန်းဒီမှာမနေ့တုန်းကကုန်တင်တင်မောတစ်စင်းမှောက်ခဲ့တာမှာမြန်မာတင်မောသား၄ဦးအပါအဝင်၉ဦးပျောက်ဆုံးနေဆဲဖြစ်တဲ့အကြောင်းသတင်းကိုမအေးအေးမှာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားဒေသမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာကုလသမဂ္ဂကစာနယ်ရိက္ခာထောက်ပံ့မှုတွေဇက်တိုက်လျှော့ချနေတဲ့အတွက်စာဝတ်နေရေးအခြေအနေတွေကိုတင်ပြပေးကြပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာကုလသမဂ္ဂကနေစာနယ်ရိက္ခာထောက်ပံ့မှုတွေကို၃လအတွင်းမှာဒုတိယအကြိမ်ထပ်မံလျှော့ချလိုက်ပါတယ်။ဒီလိုလျှော့ချလိုက်တဲ့အတွက်ရိုဟင်ဂျာဒုက္ခသည်တွေကြာစာဝတ်နေရေးပိုးပြီးတော့မှခက်ခဲလာတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။ဆိုင်ကလုံးမူခါမုံတိုင်းရဲ့အလွန်ကာလမှာလိုအပ်ချက်တွေများနေတဲ့အချိန်မှာအခုလိုမျိုးစားနပ်ရိက္ခာထောက်ပံ့မှုတွေလျှော့ချလိုက်တာကြောင့်အခက်ပိုပြီးတော့မှကြုံရတယ်လို့ဒုက္ခသည်စခန်းတွေအတွင်းမှာလည်းလူရတာနဲ့ဓားမြတိုက်တာတွေပိုပြီးများလာတယ်လို့ကော့စ်ဘဇားဒုက္ခသည်စခန်းကဒုက္ခသည်တွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုရနိုင်ပြောပြပေးပါရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာရှိတဲ့ဒုက္ခသည်တွေအတွက်ကုလသမဂ္ဂရဲ့စားနပ်ရိက္ခာထောက်ပံ့မှုတွေကိုဒီနေ့မတ်လတုန်းကပထမတစ်ကြိမ်လျှော့ချခဲ့ပြီးတဲ့နောက်ဇွန်လထဲမှာဒုတိယတစ်ကြိမ်ထပ်မံလျှော့ချလိုက်တာဖြစ်ပါတယ်။အခုဆိုရင်ဒုက္ခသည်တဦးစီအတွက်တစ်လစာထောက်ပံ့ငွေဒေါ်လာ8ဒေါ်လာသာရတော့ပြီးတော့ဘလို့မှမလုံလောက်ဘူးလို့ဒုက္ခသည်တွေကပြောပါတယ်။၃လတွင်ဒုတိယအကြိမ်ထပ်မံလျှော့ချတာဖြစ်ပြီးဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR မှငွေကြေးမလုံလောက်တဲ့အတွက်ခုလိုလျှော့ချရတာဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကဒီလ9ရက်နေ့ကပြောကြားခဲ့ပါတယ်။နဂိုကလေးကစားတော့ရေးမလုံလောက်တဲ့အချိန်မှာခုလိုထပ်မံလျှော့ချခံရလို့ဇာဝနေရေးပို့ပြီးခက်ခဲလာတယ်လို့ဒုက္ခသည်တွေကပြောပါတယ်။ကောက်ဆက်စူစားဒုက္ခသည်စခန်းကဒုက္ခသည်တဦးက VOE ကိုခုလိုပြောပါတယ်
။သူတို့လျှော့ချတာ50ဒေါ်လာကနေ100ဒေါ်လာလျှော့ချတယ်။နောက်တော့ PK တဲ့ဟိုကဂျွန်လာမှာသူတို့တက်ပြီးတော့100ဒေါ်လာပဲအဲပရန်တက်ပြီးတော့ဟိုက100ဒေါ်လာလျှော့ချလိုက်ပြီးဒီမှာ100ဒေါ်လာပေးရတယ်တယောက်ကအဲ့ဒီ100ဒေါ်လာနဲ့ကျွန်တော်တလားလူလုံးမရှိပါဘူး။ဘာကြောင့်လဲဆိုတော့ဒီမှာလူတိုင်းမှာဟိုအလောက်ခိုင်လည်းမရှိဘူး၊ပြင်ထွက်လို့လည်းမရဘူး။ဒီမှာ second time မှာဘာတကူမလစီဖော်ရလာသမပြကြတာကတော့ဒီမှာဒုက္ခမျိုးစုံနဲ့ကျွန်တော်ရင်ဆိုင်နေရတာပါတလေ
။မူခမုံတိုင်းကြောင့်စောင့်ဝနေအခက်ခဲကြုံနေရချိန်မှာခုလိုရှော့ချမှုကဒုက္ခတွေတွေကိုပို့ပြီးအကျက်တဲဖြစ်စေသလိုစခန်းနဲ့လူရတာတွေကိုနောက်ဆက်တွဲဆိုးကျိုးတွေလည်းဖြစ်လာစေတယ်လို့ဒုက္ခတွေတွေကပြောပါတယ်။လာမယ့်လတွေအတွက်အချိန်ပိုဆိုးလာမှာကိုစိုးရင်လေလို့လဲကောက်ဆက်ပဇာဒုက္ခသည်စခန်းကဒုက္ခသည်ကပြောပါတယ
်သူတို့ဟိုဒီလာမယ့်ကျွန်တော်ဟိုခါလာရီမှာကျွန်တော်ဒုက္ခဟိုညှို့စုံနဲ့ရန်ဆိုင်ရဖို့ရှိတယ်ဒီမှာ second time မှာဒီမှာဟိုရက်ကန်နဲ့လုံလုံမရှိကြတာကမှဒီမှာလူစုလုံးပြီးတော့သူတို့ကဟိုတင်မြတိုက်တယ်တင်ပြီးဆွေးခင်ရတာငွေရရခင်ရတာအမျိုးမျိုးရှိတယ်ဒါကရက်ကလုံလုံမရှိဘဲနဲ့အဲလုံလုံမရှိတဲ့အဲ့ဒါကြောင့်လည်းဒီပြဿနာတွေရပေါ်လာတာလို့ကျွန်တော်တို့ယူဆပါတယ
်အခုလိုစာဝတ်နေရေးအခက်ခဲကြုံနေရတာဟာဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေထဲမှာတည်းမဟုတ်ပါဘူးရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့မော်စလင်ဒုက္ခသည်စခန်းတွေမှာလည်းစားနပ်ရိက္ခာမလုံလောက်တာတွေရင်ဆိုင်နေကြရတာပါမြေပုံမြို့နယ်အတွင်းကလူဦးရေ3000ကျော်ရှိတဲ့မော်စလင်ဒုက္ခသည်စခန်းမှာဆိုရင်ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကလူတဦးကိုတစ်လစာအတွက်ကြက်ငွေ2000ကျော်သာထောက်ပံ့နေပေမဲ့ကုန်စည်နှုန်းတွေမြင့်တက်နေတာကြောင့်လုံလောက်မှုမရှိဘူးလို့လည်းဘော်စလင်ဒုက္ခသည်တို့ကပြောပါတယ်
။ဘလို့အချင်းချင်းဆိုတော့အခုကကျွန်တော်တို့ right car ပေးတဲ့အချင်းတွေကကျွန်တော်တို့ပတ်ဆံပေးပါတယ်ပတ်ဆံ။ပတ်ဆံပေးတယ်ဆိုတော့အဲ့ဒီပတ်ဆံနဲ့ပြန်ပြီးမှကျွန်တော်တို့ right car လုံလောက်လောက်တော့မရနိုင်ပါပြန်ဝေတဲ့ခါကျတော့လုံလောက်မှမရတော့ဘူး။ကိုခဲတဲ့လက2500တတရားကိုပါလေ။အဲ့ဒီ2500လည်းမတရားကိုတတော့မရပါလေ။အဲတလားတရားကိုတတော့မကိုက်လို့ရှိရင်ခလင်းငွေတရားတော့ကမူတာ500ညာလေပြီး500မုံသားဘူးသေးလို့ပါလေအဲ့ဒါနဲ့ဟိုသိအစင်မပြေလောက်ဘူးမပြေလောက်ရင်လေပြေသလိုတော့လူတွေကတော့အဲ့လိုဟိုလုံးချောင်ပြီးမှအဲ့လိုစားနေရတာပေါ့ချက်ချက်တည်းစားနေရတာပေါ့ဗျာ
မူခမုံတိုင်းအလော်ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးမှုတွေကိုစစ်ကောင်စီကတားမြစ်ပိတ်ပင်ထားတာကြောင့် ဒုက္ခသည်တွေနဲ့မုံတိုင်းတန်တင်ပြည်သူတွေနေထိုင်စားသောက်ရေးအခက်ကြုံနေရတာပါ။ဒါပြင်ရာသီတုပ်ကွေးနဲ့အည်ပြားယောဂါတွေလည်းဖြစ်နေကြတယ်လို့ဒုက္ခသည်တွေကပြောဆိုပါတယ်။ထောင်ထဲရှိတဲ့ဒုက္ခသည်တွေမုခမုံတိုင်းနိုင်ငံကိုခံထားရတဲ့မှာအခုလိုထောက်ပံ့တွေလျှော့ချခဲ့တာဖြစ်လို့ဒုက္ခသည်စခန်းတွေမှာဒုက္ခသည်တွေငန်းပေါ်နေကြတယ်လို့ UNHCR တာဝန်ရှိသူတွေကလည်းပြောပါတယ်။လူသားချင်းစာနာထောက်ထားတဲ့အကူအညီပေးအဖွဲ့တွေအနေနဲ့အရေးပေါ်လိုအပ်နေတဲ့အကူအညီလောက်သာပေးနိုင်ပြီးအခြေခံလိုအပ်ချက်တွေကိုမဖြည့်ဆည်းနိုင်တာပိုများလာနေတယ်လို့လည်း UNHCR ကပြောပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေရဲ့စာဝတ်နေရေးခက်ခဲနေတဲ့အခြေအနေကိုရန်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်
။ VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တင်ကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်။VOA စီစဉ်
VOA မိတ်ကန်တန်ရဲ့တောက်ကြညအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အာကစားသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါရစေ။အာဖရိကမှာရှိတဲ့အမျိုးသမီးဘောလုံးသမားတွေဟာအမေရိကန်ပြည်ထောင်စုကအမျိုးသမီးဘောလုံးသမားအများစုလိုပဲအမျိုးသားတွေလောက်လောက်ခလာစားမရချပါဘူး။နိုင်ဂျီးရီးယားအမျိုးသမီးလက်ရွေးစင်အသင်းဟာအာဖရိကဘောလုံး17ချိန်မှာ6ချိန်ပိုဆွဲပြီးတော့အာဖရိကတိုက်မှာအအောင်မြင်ဆုံးအသင်းဖြစ်ပါတယ်။နိုင်ဂျီးရီးယားအမျိုးသမီးအသင်းဟာဒီနှစ်ကမ္ဘာဖလားမှာလည်းဝင်ပြိုင်မှာဖြစ်ပါတယ်။အကြောင်းပြေဆုံးကိုတော့တီမိုတီအဘူဇူအဘူဂျာမျိုးကနေပြီးတော့သတင်းပေးပို့ထားတာကိုရန်နိုင်ပြောပြပေးပါရှင
်။ Blessing Emmanuel ဟာ12နှစ်သမီးအရွယ်ကလေးကစပြီးတော့ဘောလုံးကန်လာဖြစ်ပါတယ်။ဒါပေမဲ့သူ့မိသားစုကတော့အစောပိုင်းမှာသူဘောလုံးကန်လာကိုသဘောမတူဘဲမကစားဖို့ဖိအားပေးခဲ့ပါတယ
်။ My dad was like no I don't
ချမအဖေကတော့သဘောမတူပါဘူး။သူကတော့သူ့သမီးကိုကောင်းလေးတွေချာမှာဘလုံးခန္ဓာကိုမလို့ချင်ပါဘူး။ဆိုတော့ချမအနေနဲ့သူ့ကိုစီယုံခဲ့ရတယ
်။နောက်ပိုင်းမှာတော့သူ့အဖေကိုစီယုံနိုင်ခဲ့ပြီးတော့2020မှာတော့သူဟာ Niger Red Devils ဘလုံးကလပ်အသင်းမှာဝင်ကစားပြီးတော့မနစ်ကတော့အိန္ဒိယနိုင်ငံမှာကျင်းပခဲ့တဲ့ပြိုင်ပွဲမှာအသက်18နှစ်အောင်နိုင်ဂျီးရီးယားအသင်းကိုဦးဆောင်ပြီးတော့တတိယဂျီးတစိတ်ရယူနိုင်ခဲ့ပါတယ်။သူ့ရဲ့နှီးပြဖြစ်တဲ့ Sunny Uru ကတော့သူတို့ကလပ်သင်းရဲ့ခဏဦးရီမန်းချက်ကအခွင့်အရေးမရကြတဲ့ main clay တွေကိုကူညီဖို့အတွက်ဖြစ်တယ်လို့ပြောပါတယ
် It's not every gay child that have the opportunity to come for
main clay တိုင်းကချမ်းသာပြီးကောင်းကောင်းမွန်မွန်နေနိုင်တဲ့မိသားစုကနေလာကြတာမဟုတ်ပါဘူးအများစုကသူတို့ရဲ့တာဝန်ကိုတနိုင်တစ်ပိုင်ယူတဲ့အနေနဲ့လမ်းပေါ်မှာသူတို့မလုပ်ချင်တဲ့အလုပ်တွေကိုလုပ်နေကြတဲ့သူတွေဖြစ်တယ်ဆိုတော့ကိုခင်ဗျားတွေ့ပါလိမ့်မယ
်အမျိုးသမီးဘောလုံးဟာအာဖရိကတိုင်းမှာပို့ပြီးတော့လူကြိုက်များရီမန်းစားလာနေပြီးတော့ Super Falcon လို့ခေါ်တဲ့နိုင်ဂျီးရီးယားအမျိုးသမီးအသင်းဟာလည်းအောင်မြင်ဆုံးအသင်းတွေကတခုဖြစ်ပြီး1992ခုနှစ်ကစပြီးအခုနှစ်ဩစတြေးလျနဲ့နယူးဇီလန်မှာကျင်းပတဲ့အခုတစ်ချိန်ကမ္ဘာဖလားအထည်ကိုနှစ်တိုင်းဝင်ခွင့်ရတဲ့အသင်းတွေသောအာဖရိကအသင်းဖြစ်ပါတယ်။အောင်မြင်မှုတွေရနေပြီမဲ့လည်းအမျိုးသမီးကစားသမားတွေဟာအမျိုးသားတွေနဲ့ရှင်ရင်သူတို့ဟာလောက်ခလစာရေဘူးကအဖြစ်တော့နည်းလေရှိပါတယ်။ဒါကြောင့်သူတို့ကိုအမျိုးသားတွေနဲ့တန်းတူလောက်ခလစာပေးဖို့တောင်းဆိုနေကြပါတယ်။ပြည်ကတပတ်တုံးကတော့ဒီနှစ်ကမ္ဘာဖလားမှာဝင်ကစားမဲ့နိုင်ဂျီးရီးယားကစားသမားတွေဟာသူတို့ရစရာရှိတဲ့အပိုစုကြွေးတွေမရတာကိုကန့်ကွက်ဆန္ဒပြတဲ့အနေနဲ့ဇူလိုင်21ရက်နေ့မှာကစားမဲ့ကနေဒါနဲ့ပွဲကိုသပိတ်မောက်နိုင်တယ်လို့ဗြိတိန်နိုင်ငံက Daily Mail သတင်းစာကဖော်ပြပါတယ
်။ Being a girl child, the expectation of your parents is just for you to
မိန်းကလေးတယောက်ဖြစ်တဲ့အတွက်မိဘတွေကတော့ကိုယ့်ကိုအလုပ်လုပ်ဖို့နောက်ပြီးတော့အိမ်အောင်ပြုပြီးတော့ကလေးတွေယူမိသားစုဘဝကိုရှောက်ဖို့ပဲမျှော်လင့်ကြပါတယ်။ဒါပေမဲ့ကျမကဘောလုံးကစားရတာကိုကြိုက်တော့ဒီဘောလုံးနဲ့ပဲအသက်မွေးဝမ်းကြောင်းပြုချင်ပါတယ်ရှင
်ဘောလုံးပရိသတ်တွေကတော့ကစားသမားတွေနဲ့ဘောလုံးဖွဲ့ချုပ်ကြအခြေတင်ဖြစ်မှုတွေကပြိုင်ပွဲမှာအသင်းရဲ့စိတ်သက်ကိုထိခိုက်လာမှာကိုစိုးရိမ်နေကြပါတယ်ဒါပေမဲ့လည်းနိုင်ဂျီးရီးယားဘောလုံးဖွဲ့ချုပ်ကတော့ဒီကိစ္စကိုပြေလည်အောင်ဖြေရှင်းပေးသွားမယ်လို့ကတိပေးထားပါတယ်လက်ထောက်နီးပြဆန်နီဥဒုကတော့လောက်ခဒန်းတို့ရရှိဖို့အတွက်အခွင့်အရေးရလာလိမ့်မယ်လို့သူ့အနေနဲ့ထင်ကြောင်းပြောပါတယ
် They want to see howthe what the male gets
သူတို့ကတော့အမျိုးသားနဲ့အမျိုးသမီးဒန်းလူရတာကိုမြင်ကျင်ကြပါတယ်ဒါပေမဲ့အဲ့လိုဖြစ်ဖို့အချိန်တော့စောင့်ရအောင်မှာဖြစ်ပါတယ
်ပြီးခဲ့တဲ့မတ်လတုန်းကတော့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကဒီနေ့ကမ္ဘာဖလားမှာဝင်ပြိုင်တဲ့အမျိုးသမီးကစားသမားတိုင်းဒေါ်လာ3,000ရရှိမှာဖြစ်တယ်လို့ကြေညာလိုက်ပြီးချန်ပီယံဖြစ်တဲ့အသင်းကကစားသမားတဦးချင်းစီအနေနဲ့ဒေါ်လာ 2,800 ရမှာဖြစ်တယ်လို့ပြောပါတယ်ဒါကနိုင်ဂျီးရီးယားအမျိုးသမီးအသင်းအတွက်တော့ကမ္ဘာဖလားသွားရတာဒါပေမဲ့သူတို့နိုင်ငံတွင်းမှာတော့ဒုက္ခလာစာပူကောင်းမှုအတွက်ဆက်ပြီးတော့ကြိုးပမ်းကြအောင်ပါဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်မကြခင်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ
် VOA အစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabamuse ဖြစ်ပါတယ် VOA အစီအစဉ်တွေ
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American အတန်းရဲ့ဇူလိုင်လ22ရက်တောက်ကြနေညပိုင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်အမျိုးသမီးခွင့်ရေးလူခွင့်ရေးတရားမျှတမှုနဲ့ဒန်းလူခွင့်ရေးတွေကိုရှေ့တန်းကနေရွရွချွန်ချွန်အားထုတ်ကြိုးပမ်းနေကြတဲ့လူငယ်မျိုးသမီးတွေကိုဂုဏ်ပြုတဲ့နယ်သာလန်နိုင်ငံယူဝရီခရိယံအသင်းကြီးရဲ့ Golden Girl Awards ကိုမြန်မာလူငယ်အမျိုးသမီးမတ်အေကရီဆိုကပြီးခဲ့တဲ့2022ခုနှစ်ကချီးမြှင့်ခံခဲ့ရပါတယ်။ထိုင်းမြန်မာနယ်စပ်ထန်ဟင်းဒုက္ခသည်စခန်းမှာသူ့ကိုမွေးဖွားကြီးပြင်းလာခဲ့တာဖြစ်ပါတယ်။မိသားစုနဲ့အတူဒုက္ခသည်အစီအစဉ်အနေနဲ့နယ်သာလန်နိုင်ငံမှာအခြေချနေခိုင်နေတဲ့မတ်အေကရီဆိုဟာဥရောပပါလီမန်မှာမြမအရေးဆွေးနွေးပြောဆိုစည်းရုံးခွင့် Lovey Packs ရထားတဲ့လူငယ်အမျိုးသမီးတယောက်ဖြစ်ပါတယ်။ဒီလူငယ်အမျိုးသမီးရဲ့မြမအရေးကြိုးပမ်းမှုတွေအကြောင်းကိုမက်ခင်ဖြူထွေးကဆက်သွယ်မေးမြန်းတင်ပြထားပါတယ်။
အခုလေအခုလိုမျိုးတွေ့ရတာလည်းအရင်ဝမ်းသာတယ်အရင်ဆုံးပြောချင်တာကတော့ Matt Akery ဆိုကဒီအခုဒီ Netherlands နိုင်ငံ Youth Korean အသင်း YWC ပေါ့နော်ဒီကနေပြီးတော့ပေးအပ်တဲ့လူငယ်အမျိုးသမီးစွမ်းစွမ်းရှင်တွေကိုဂုဏ်ပြုချီးမြှင့်တဲ့ဆုလို့ပြောရမှာပေါ့နော်ဒီနေ့အတွက် Golden Girl Award ဆုကိုချီးမြှင့်ခံရတယ်ဆိုတာပြရတယ်အဲ့ဒီအတွက်အထူးဝမ်းမြောက်ဂုဏ်ပြုရဆိုတာကိုပြောချင်ပါတယ် Congratulations ပ
ါကျေးဇူးအရင်ပြင်တဲ့အမဒီလိုပြောရဲအတွက်လေဒါမဲ့ credit ကတော့တနည်းတောက်တည်းယူလို့မရပါဘူးမြန်မာပြည်နိုင်ငံကလည်းတအားကူညီပေးတဲ့ဆိုတော့မြန်မာပြည်ကိုလည်းကျေးဇူးတင်ရမှာပဲပြောရမှာချင်းနဲ
့ဟုတ်ကဲ့ပါဆိုတော့အရင်ဆုံးပေါ့နော်ဒီစုရရနဲ့ပတ်သက်ပြီးတော့ဒီစုဟာဘယ်လိုစုမျိုးလဲဒီစုရဲ့ထူးခြားမှုပေါ့နော် significance ဖြစ်တာပေါ့သူရဲ့ထူးခြားမှုဘာကြောင့်ကိုရောဒီလိုမျိုးချီးမြှင့်ခံရတယ်လို့ထင်တယ်ဆိုတာကိုဒီအများသိအောင်ပေါ့အရင်ဆုံးအသိစိတ်လေးသင်ပြပေးပါလား
ဟုတ်ကဲ့ဒီဆိုရတော့အရင်နှစ်တည်းဆိုမှာအဆိုရင်ပေါ့နော် main credit ရတယ်ရတယ် main credit ကဒီ Europe Parliament တို့မှာ main credit ခွင့်ရေးချက်တအားကြိုးစားပြီးတော့လုပ်တဲ့ main credit ဖြစ်တယ်ပေါ့နော်ဥပဒေကိုပြောင်းလဲတဲ့ main credit ဖြစ်တယ်စာရေးဆရာတွေဖြစ်တယ်အဲ့လိုသူတို့ကနှစ်တိုင်းမှာသူတို့ချီးမြှင့်တာပေါ့နော်ဒီလိုထူးချောင်တဲ့ဆုလို့သူတို့ပြောတယ်အဲ့ဒီမှာဒီနေ့ကတော့တမီးရတယ်ရတဲ့အကြောင်းရတော့တမီးချင်တာကတော့ဒီလို main click ခွင့်ရနေပတ်သက်ဆိုရင်တမီးကအဲ့ဒီမှာတအားကိုစိတ်ဝင်စားတယ်လှုပ်လဲလှုပ်တယ်ဆိုတော့ UN Women Orange the World campaign မှာလည်းအကူအညီခဲ့တာပေါ့နော်ဒီနေ့တလမှာဒါမဲ့ဟိုအဲ့ဒီ Orange the World ခုတည်းမဟုတ်ဘဲနဲ့မြန်မာပြည်ကိစ္စဖြစ်တော့လဲဒီနောက်နိုင်ငံတွေကဒီလို Netherlands လို့ဆိုရင်ပုံမှန်ပြည်ချောင်းတိတ်ပြီးတော့မသိဘူးလေမသိလဲကိုယ့်ရဲ့career ရဲ့အစားကိုယ့်ရဲ့ဒီလိုဒီချားဟာယူရင်ပေါ့နော် main click ခွင့်ရဖြစ်ပါပဲဖြစ်ကိုကဒီနောက်နိုင်ငံမှာလို့ဆိုလူတာပိုတည်တယ်ပိုတည်တယ်ဆိုတော့ကိုရဲ့တန်းငငယ်နဲ့ကိုရဲ့နောင်ရဲအတွက်ပို့ပြီးတော့လွယ်ကူတာပေါ့နော်လူတွေတည်တဲ့အကြောင်းရင်းတစ်ခုဆိုရင်ဒါမှမဟုတ်မြန်မာပြည်အကြောင်းရင်းကလူတွေတိတ်မသိဘူးမသိလဲဒီမြေအဲ့ဒါစူးစမ်းပြီးတော့လူတည်အောင်ပြောတယ်ပြောတယ်ကိုကဒီလိုစိတ်မလျှော့ဘဲနဲ့လုပ်တယ်ဆိုတော့အဲ့ဒါသူတို့ကရည်ချင်းတွေးလို့ပေါ့နော်သူတို့ပြောတယ်အဲ့ဒါတော့ရည်ချင်းတွေးတယ်အဲ့ဒီကြဝက်ဒီလိုသူတို့အဲ့ဒီစုပေးရတဲ့သမီးယုံကြည်တာကတော့ we see you အဲ့လိုသူတို့ပြောချင်တယ်သမီးကိုတွေ့တယ်သမီးလောက်တဲ့ခိုင်တဲ့ဟာတွေကကြီးနီးမဟုတ်ဘူးအဲ့လိုသူတို့ကကိုကစူးစမ်းဖို့ရန်အတွက်သူတို့ကဒီလိုစုပေးတာပေါ့နော်ဆက်လုပ်ပါလို့အဲ့လို
ဆိုတော့ Netherlands နိုင်ငံမှာမက်အီကူစူးကားတာမြမအကြီးကိုလူငယ်မျိုးသမီးတယောက်အနေနဲ့ရှေ့တန်းကနေပြီးတော့မှတက်ဆွာလှုပ်ရှားနေတဲ့အတွက်ကြောင့်မလို့ဒီလိုလှုပ်ရှားတဲ့နေရာမှာလည်းအဲ worldwide bunny studio ဆိုရဲအခွဲတစ်ခုဖွဲ့ရဲဆိုတာလည်းသိရတယ်ဒီတော့ဒီအဖွဲ့ဖွဲ့ကြီးကလည်းပတ်သက်ပြီးတော့လည်းနည်းနည်းပြောပြပေးပါဒီဖွဲ့ကဘယ်လိုချိတ်ဆက်လုပ်ဆောင်တဲ့အဖွဲ့ကြီးတစ်ခုလဲအဲဘယ်တော့ကဖွဲ့ခဲ့တာလဲဆက်တောင်ဖွဲ့ပြီးဖြစ်ခဲ့တာလဲဆိုတာလေးလည်းသိကြမှာပေါ့နော်အများသိအောင်နည်းနည်းပြောပြပေးပါ
Idea ကတော့ဒီလို ICJ ကတုန်းကစတာပေါ့နော်သူပြည့်ငယ်ငယ်ကတည်းကဘာစုတအားကိုလေးစားတယ်ချစ်ချယ်သူဒီလိုလှုပ်ရဲတာသူရဲ့ကြောင့်ခဏခဏကြားတာပေါ့နော်ဒီလိုလူကြီးကနေပြောပြတယ်အဖေဆိုလည်းခဏခဏပြောပြတယ်ဘာစုဆိုပဲဒီဘုခင်မရောက်တော့တမီးအဲ့ဒီအထဲကိုဝင်ရတော့အဲ့ဒီမှာပြောင်းသူခုခုပြောင်းလဲတာပေါ့နော်ဘယ်လိုဖြစ်လို့မြန်မာပြည်ရဲ့နောင်ရဲအတွက်ဒီလိုလူကြီးတွေကဒီလိုလောက်ကြလဲ Edani idea twelada pasu pension videos ka pyo da pono dilo next leader to go la me lu nge de pono naingan yin sai win za de naingan pyeki chung thong chin de lu nge de go su pi do program to khu lou pho pono eda ne yee khin phit la de yee khin phit do Eddie Warami student ga twelada po pi do Eddie yee khin ne po pi do dilo diplomatic phe ga ni lobby phe ga ni lou lou de lou lou do tami ba ba mi na le su အခုသင်္ဆာဆိုလို့တစ်ခုဆက်မေးတင်တာကအရေးကြီးဆိုတာဆိုလိုတာကအခုဒီ2027ဖြစ်တဲ့အာနာသိမ်းမှုနောက်ပိုင်းလှုပ်ရှားမှုကိုပြောတာလို့ဆင်ပါတယ်။ဟုတ်ကဲ့2027 2027ရေးခင်အဲ့ဒီဂျင်နာတော့ဒီလို2027 ဒီခင်ဖြစ်တာပေါ့နေ2027ရေးခင်ဒီလိုအာနာသိမ်းမှုဖြစ်တော့အဲ့ဒီဟာလေးတကိုနေဖက်ထားလိုက်တယ်ဒီလိုဝါရမီစတူဒန့်အကယ်ဒမီအဲ့ဒါဘာဖိုကပ်စ်လုပ်လဲဆိုတော့တည်င်းနေဒီနောက်နိုင်ငံလူတွေသိအောင်ပေါ့နော်မြန်မာပြည်ဘယ်လိုခြေနေရှိတာလဲဖြစ်လို့ဆိုတော့တည်င်းများပြန်မြန်မာလို့ဖြစ်နေတယ်ဆိုတော့ပြီးတော့လဲဒီလို
အဲ့ဒီမှာနေစဉ်းစားတယ်ဒီလိုစုစည်းပေးရင်ဘယ်လိုလုပ်မလဲ။တမိချောက်ချင်းနဲ့လုပ်လို့မရဘူးလေ။ပြီးတော့မြန်မာပြည်လူငယ်တယောက်ဒီလိုတယောက်ကြည်တိုင်းနဲ့လုပ်လို့မရဘူး။ကိုလုံးလို့အပ်တယ်ဆိုတော့အခုအဲ့ဒီအကယ်ဒမီတစ်ခုကိုတည်ထောင်လိုက်တာပေါ့နော်။အဲ့ဒါနဲ့တစ်သက်တည်းမေးချင်တာကဒီတိမတကင်ကပဲလို့ထင်ပါတယ်။ဒီဘောပါပါလီမန်ထဲမှာမြန်မာပြည်နဲ့ပတ်သက်ပြီးတော့တာဝန တယ
်ဟုတ်ကဲ့
ဒီ lobby pass ကရောဘလောက်ဒီကိုယ့်ရဲ့လှုပ်ရှားမှုတွေအတွက်ဘလောက်ထိထောက်ခံဖြစ်မယ်လို့ထင်တယ်ဒီ lobby pass အကြောင်းလေးလည်းပြောပြပါလား
lobby pass ကတော့ကိုကဝင်တော့ try တော့ကဒီလို accredited ဖြစ်ပြီဆိုတော့ဒီလို mail လို့မလို့တော့ဘူးလေအဲဆိုတော့ကိုကအလုပ်သမားတို့လိုပဲပေါ့နော်ဒီလို your parliament ကိုကိုကဒီလိုလူလူကကူနဲ့ဝင်လို့ရတယ်ထွက်လို့ရတယ်သူတို့ကကိုယ့်ကိုယ်ကိုဒီလို scan လုပ်ပြီးသွားပြီပြီးတော့လဲကိုကအဲ့ဒီ office ရှိတာပေါ့နော်ဒီနိုင်ငံရေးသမားတွေဒီလို Europe Parliament ကလူတွေကသူတို့အဲ့ဒီမှာထိုင်နေသူတို့ office ကိုလဲကိုကိုသွားလို့ရတယ်သူတို့နဲ့coffee တောက်တာတို့ meeting လုပ်တာတို့ခွင့်ရရတာပေါ့အဲ့ဒီခွင့်ရရတော့ပို့ပြီးတော့လွယ်ကူတယ်မဟုတ်ရင်အဲ့ဒီ Parliament ရောက်ဖို့ရန်အတွက်သူတို့နဲ့စကားပြောဖို့ရန်အတွက်သူတို့ရဲ့ assistant များများကြီးပဲပေါ့နော်ဆိုတော့ဒီလူနဲ့စကားပြောရမယ်ဒီလူနဲ့သူတို့နိုင်ရောက်ဖို့ကတားခက်ခဲတယ်ပြီးတော့လဲဒီလို meeting ကိုဘာလို့လုပ်မယ်ဆိုရင်လဲကိုယ်မှာ ID password ရှိတာပေါ့နော်အဲဆိုတော့အဲ့ဒါတော့တအားကိုပိုလွယ်ကိုတက်ဟာလေးတစ်ခုဖြစ်သွားတာပေါ့ကိုကဝင်ချင်းလို့ဝင်လို့ရတယ်ကိုပစ်စကားပြောချင်တဲ့လူကိုလဲကိုက email ပို့လိုက်နဲ့ရတာပေါ့နော်ဒီလိုခက်ခဲတယ်အများကြီးကြော်လွားသွားတာပေါ့
ဒီလိုမျိုး lobby pass ကရောဘယ်လိုလူတွေကိုပေးတာလဲဒီလိုရထားတဲ့လူငယ်တွေရောတော်တော်များများရှိလားဒါမှမဟုတ်ဟိုမြမအရေးအတွက်ဘဝထူးခြားခြားရထားတာလားတခြားရောဒီလိုရတဲ့သူတွေတော်များများရှိလား
အဲ lobby pass ကတော့အဲ company ရဲ့အတွက်တချို့လူတွေရှိလားပေါ့နော်ဒီ lobby pass ရတယ် main click ခွင့်ရဖြစ်ပါဖြစ်ဒါပေမဲ့တမီတီတလောက်တော့မြန်မာပြည်အတွက်တော့လွန်ခဲ့တဲ့88ခင်းတော့ lobby pass မြန်မာပြည်အတွက်ရှိတယ်လူတယောက်လားနှစ်ယောက်လားမသိဘူးပြောပါမှာအခုလောလောဆယ်တော့တမီတေချာတော့မသိဘူးဘယ်သူရှိလဲဆိုအဲ့တမီတရားတော့တော့မရှိဖြစ်တယ်ဆိုတော့သွားတဲ့ line တွေကလည်းနည်းကွာခြားတာလေနီးခင်းမှာလူတွေကမျိုးလိုအပ်တာပေါ့နော်ဒီလိုစစ်ထိုင်တဲ့လူငယ်လည်းလိုအပ်တယ်လူကြီးလည်းလိုအပ်တယ်ဒီလိုဒီလိုပညာပေးတဲ့လူကြီးလည်းလိုအပ်တယ်ပေါ့နော်ဆရာသမားတွေအဲ့ဒါကွာခြားတဲ့ vision လည်းရှိတယ်ကိုကကိုရဲ့အဲကြော်တဲ့တတဲ့နေရာဖက်မှာကိုကလောက်တာပေါ့နော်တမီငယ်ချင်းတာတော့ lobby လောက်တဲ့ငယ်ချင်းလည်းရှိတယ်ဒီ lobby pass ခုရဖို့ကရဖို့ရန်ကတော့တမီတို့လောက်လိုက်ကြကြတော့တအားကြတယ်ဒီရောပါကကလုံးမဲ့ကြတယ်ပြောရမယ်ဆိုရင်လေသွားရတဲ့ stage တွေကအားများတယ်ဆိုတော့သမီးအဲ့ဒီ lobby pass ရဖို့ရန်ကခက်တော့လည်းနဲ့ခက်ခဲတယ်အဲ့ဒီ lobby pass ရဖို့ရန်အတွက်သူတို့တော့ကိုယ့်ကို check လုပ်တယ်ကိုကဘယ်မှာလဲလုတ်ခက်တာတို့ပါတို့ဒါမဲ့သမီးကဒီလိုရောပါမှာလည်းခဏခဏဝင်ထွက်ရှိနေတာလေဒီခြားဖွဲ့စည်းတဲ့နဲ့ဒီရောပါလုံးရဲ့ဖွဲ့စည်းတဲ့နဲ့ဆိုတော့အဲ့ဒါတော့လည်း difference ပေါ့
အခုဆိုလို့ရှိရင်ဒါမြန်မာနိုင်ငံမှာစစ်တဲ့အာဏာသိမ်းတဲ့ပြီးခဲ့တဲ့2021ကစားပြီးတော့ဗောနော်နှစ်နှစ်ကြီးပါတော့ရှိပါပြီပေါ့ဆိုတော့ဒီအာနာသိန်းနဲ့အဲသိန်းနာကိုစန့်ကျင်နဲ့လှုပ်ရှားတဲ့လှုပ်ရှားမှုတွေမှာလည်းလူငယ်အမျိုးသမီးတွေရှင်းနေရတယ်ပြီးတော့အများကြီးပါတာရှိပါတယ်ဆိုတော့တစ်ချိန်တည်းမှာလည်းအခုလိုမျိုးမတ် A3 ဆိုးလို့ FIFA မှာရောက်နေကြတဲ့လူငယ်တွေအမျိုးသမီးတွေရလည်းပဲကိုနိုင်တဲ့နေရာနေပြီးတော့ဗောနော်လုံနေတယ်ဆိုတာကိုမြင်နေရပါတယ်
ဆွဲခါကြတော့အခုလိုမျိုးဒီပြည်တွင်းပြည်ပမှာရှိတဲ့မြန်မာလူငယ်တွေနော်ကိုယ့်ရဲ့အဲတိုင်းဒီအရေးအတွက်ပေါ့နော်ဒီလိုမျိုးပါဝင်လှုပ်ရှားနေတာတွေကဘယ်လောက်ထိအရေးကြီးတယ်လို့ထင်ပါလဲဒီပြည်တွင်းပြည်ပလူငယ်တွေပူပေါင်းပြီးတော့ပေါ့နော်လှုပ်ဖို့အတွက်ဘယ်လောက်ထိအဲလှုပ်ဆောင်နေရရောရှိပါသလဲဒီလိုလှုပ်ဖို့ရောဘယ်လောက်ထိအရေးကြီးတယ်လို့ထင်ပါ
ဟုတ်ကဲ့အနကလူငယ်ပဲဆိုတော့လူငယ်ဆိုရင်ဒီလိုကြောက်တယ်မဟုတ်ဘူးပေါ့နော်ဒီလိုကဘာတွားကလူငယ်တွေကအနကဖြစ်တယ်အနကဖြစ်တယ်ဆိုတော့တူတူလုံးလုံးမှပဲအနကကိုကောင်းတဲ့အနကဖြစ်လာမယ်မြန်မာပြည်အတွက်ပြောမယ်ဆိုရင်တော့ဒီလိုစစ်အာဏာရှင်မရှိဘဲနဲ့ညီညီချင်းချင်းနိုင်ငံဖြစ်ဖို့ရန်အတွက်တော့အားရေးကြီးတယ်ဒီလိုတူတူပေါင်းလုံးမှပဲဒီစစ်အာဏာရှင်ကိုပြောက်အောင်ကြိုက်လို့ရမယ်ဆိုတော့အဲ့ဒါတော့ရေးကြီးဆုံးချက်ပဲကိုကတော့လို့ရမှာပေါ့ကြောင်မတစ်ခုလို့မမြင်တော့ဘူးဒီဟာကကိုယ့်ရဲ့နှလုံးသားကိုကိုနိုးဆိုတဲ့ဟာတစ်ခုဆိုတော့ကိုယ့်ရဲ့အိမ်ပြန်ရအောင်ထိတော့ကိုကလို့ရမယ်ပြန်ရအောင်လည်းစစ်တပ်ရှိနေသေးရတော့လို့ပြန်လို့မရဘူးပေါ့နော်အိမ်ကိုပြန်လို့မရဘူးဆိုတော့အခုရတဲ့စုကိုတုံးချပြီးတော့နောက်စုတွေလည်းရအောင်စူးစမ်းမယ်စူးစမ်းပြီးတော့ကိုယ့်ရဲ့ရည်မှန်းချက်ကတော့မြန်မာပြည်ငြိမ်းချမ်းဖို့ရန်အတွက်ဘာပဲလို့အပ်ကိုကတော့လို့ဖို့တော့စဉ်းသစ်ပါပဲအဲ့ဒါလူငယ်တိုင်းကိုဒီလိုစိတ်ရှိအောင်တော့ကျုံးဆုံရှင်နေပေါ့နော
်ဒီညကြီးကျင်ပါတယ်အခုလိုမျိုးသင်ပေးသင်ကြားပေးတဲ့အချက်ကို
ကျေးဇူးရမ်းချင်တယ်မှာ
မကင်ဖြူတွေးစီစဉ်တင်ဆက်ပေးခဲ့တဲ့အမျိုးသမီးကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တုတ္တဆောင်လေအမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးစင်ပါတယ်။အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မှာဇူလိုင်လကိုမြန်မာလအဖြစ်နဲ့ဂုံပြုတ်တတ်မှတ်လိုက်တဲ့အပေါ်မြန်မာတိုင်းဝိုင်းကဘယ်လိုမျိုးတုံ့ပြန်ကြပါသလဲ။မျိုးပွားမြန်တဲ့မြန်မာစပုတ်အုံးမျိုးကိုဖလော်ရီဒါပြည်နယ်မှာရှင်းလင်းဖယ်ရှားနေပါတယ်။ဒီသတင်းပတ်ရဲ့တုတ္တဆောင်လေအမေရိကန်တခွင်စီစဉ်မှာကိုအောင်အောင်တင်ပြပေးထားပါတယ်။
အင်ဒီယားနာပြည်နယ်မှာလွန်ခဲ့တဲ့နှစ်30လောက်ကတည်းကမြန်မာနွယ်ပွားတွေစတင်အခြေချနေထိုင်လာတာပါအခုအခါမှာတော့တပြည်နယ်လုံးမှာမြန်မာနွယ်ပွား4000ကျော်လောက်နေထိုင်နေကြပါတယ်အင်ဒီယားနာပြည်နယ်ရဲ့ကဏ္ဍအသီးသီးမှာမြန်မာနိုင်ငံကရွှေပြောင်းအခြေချသူတွေတော်တော်များများရှိလာပြီးပြည်နယ်ရဲ့ဖွံ့ဖြိုးတိုးတက်ရေးအထောက်အကူဖြစ်စေတာကြောင့်အင်ဒီယားနာပြည်နယ်အုပ်ချုပ်ရေးမှူး Eric Holcomb ကဇူလိုင်လကိုမြန်မာအမေရိကန်လအဖြစ်ဂုဏ်ပြုသတ်မှတ်ပေးလိုက်တာပ
ါ We are very grateful
မြန်မာနိုင်ငံကရွှေပြောင်းအခြေချဥယျာဉ်တိုးပွားလာတာကိုအတိအမှတ်ပြုလိုက်တာကြောင့်ကျွန်တော်အနေနဲ့အထူးပဲအခြေနဲ့အားရဖြစ်မိပါတယ်။အမေရိကန်ပြည်ထောင်စုနဲ့အင်ဒီယားနာပြည်နယ်မှာမြန်မာနယ်ပွားတွေဟာပြည်နယ်စီးပွားရေးဖွံ့ဖြိုးတိုးတက်လာအောင်ဆောင်ရွက်ကြတာပညာရေးပိုင်းမှာလည်းထူးချွန်ထမ်းမြက်သူတွေများလာပြီးသက်ဆိုင်ရာဌာနတွေမှာဝင်ရောက်တာဝန်ထမ်းဆောင်ကြတာရင်းချေးမှုနဲ့လူမျိုးပေါင်းစုံအတူတကွနေထိုင်နေလာကြတာပါ။
မြန်မာနိုင်ငံကရွှေပြောင်းခြေချသူ3000ကျော်နေထိုင်တဲ့အင်ဒီယားနာပြည်နယ်မြို့တော်အင်ဒီယားနာပိုလစ်မှာဇူလိုင်12ရက်နေ့ကယဉ်ကျေးမှုပွဲတော်ကျင်းပခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာအထူးသဖြင့်သက်ဆိုင်ရာလူမျိုးနွယ်စုတွေအတွက်အတိအမှတ်ပြုသတ်မှတ်ပေးထားတဲ့နေ့ရက်တွေလရီတိုင်းမှာအခုလိုယဉ်ကျေးမှုပွဲတော်တွေကျင်းပလေ့ရှိပါတယ်။
ရှိလာတော့ပြည်သူပြည်သားများရဲ့ကြိုးစားရုန်းကန်အောင်မြင်မှုများကိုအတိအမှတ်ပြုတင်တာမှာကပဲအခြားသောအတိုင်းဝိုင်းပြည်သူပြည်သားများအတွက်လည်းခွာပေးဖို့ရန်အတွက်လည်းဖြစ်ပါတယ
်အင်ဒီယားနာပြည်နယ်ရဲ့ဒုတိယအကြီးဆုံးမြို့ Fort Wayne မှာလည်းမြန်မာနိုင်ငံကရွှေပြောင်းခြေချသူ1000လောက်နေထိုင်ကြပါတယ်ရှင်ကရင်မွန်လူမျိုးတော်တော်များများနေထိုင်ကြတဲ့ဒီမြို့မှာလက်ဖေးဆိုင်ကုန်စုံဆိုင်တော်တော်များများလည်းတွေ့ရတာပါဇူလိုင်လကမြန်မာအမေရိကန်လဖြစ်သတ်မှတ်လိုက်တာနဲ့ပတ်သက်ပြီးလုပ်ငန်းရှင်တွေကလည်းဝမ်းသာကြောင်းအခုလိုပြောပါတယ
်ကိုကအဓိကဒီနိုင်ငံမှာကိုကနိုင်ငံသားခံယူထားတဲ့ပုံမှာဒီရဲ့ကိုရဲ့ကပနာကကိုရဲ့လူမျိုးတွေကိုအတိမတ်ပြုတ်ပေးတဲ့ဆိုတာကိုအတွက်အာသာချက်တစ်ခုပဲမဖြစ်လဲဆိုတော့တကယ်လို့သူတို့ကကိုအတိမတ်မပြုတ်ဘူးဆိုကို ပျော်ပွဲဆွေးနွေးပွဲပဲလုပ်ပြီးစီးပွားရေးပဲလုပ်ပြီးသူတို့ဘက်ကကိုယ်ကြည့်ပြူးမရှိဘူးဆိုလို့ရှိရင်ကိုယ်အတွက်ရတခုမှအဆင်ပြေမှုမရှိဘူးအခုကသူတို့ကကိုယ်လလလလနဲ့ကြိုးဆိုတယ်ဆိုရင်တမီတို့အတိုင်းထက်အလွန်ဝမ်းသာရတယ်
အမေရိကန်ပြည်ထောင်စုမှမြန်မာနိုင်ငံကရွှေပြောင်းခြေချသူပထမမျိုးဆက်ကမွေးဖွားလာတဲ့ဒုတိယမျိုးဆက်အများစုဟာကြောင်းတက်နေကြသူတွေပါတချို့လဲကိုယ်ရည်မှန်းချက်ပန်းတိုင်ကိုအရောက်လန်းနိုင်အောင်စူးစမ်းနေကြသေးပါအဲ့ဒီထဲမှာကရင်နဲ့မွန်လူမျိုးဆယ်ကျော်တဲ့အလှမဲလဲပါဝင်ပါတယ်
I'm honestly so grateful.
အခုလိုအတိမတ်ပြုပေးလိုက်တာကြောင့်အတော်လေးဝမ်းသာမိပါတယ်။ American ပြည်အောင်စုမှာမြန်မာတော်တော်များများနေထိုင်ကြတဲ့ဒီပြည်နယ်မှာအခုလိုအတိမတ်ပြုပေးတာဟာအင်မတန်ကောင်းပါတယ်။ပြီးတော့ကျမတို့ရဲ့မျက်နှာပေါ်ရရင်ကျေးမှုကိုလည်းအများသိအောင်လို့ဖလှယ်နိုင်တဲ့အခွင့်အရေးလေးပို့ရလာပါတယ်။ American တနိုင်ငံလုံးကမြန်မာတွေတဦးနဲ့တဦးပူးပေါင်းဆောင်ရွက်ကြပြီးတော့မေတ္တာထားဖို့လည်းမျှော်လင့်ပါတယ်။
မြန်မာနိုင်ငံဘာအတော်များများအခြေဆိုင်ရာအင်ဒီယားနာပြည်နယ်အစိုးရအဖွဲ့နဲ့ပြည်နယ်ကိုစားပြုအမေရိကန်ကွန်ဂရက်စ်လွှတ်တော်အမတ်တွေကလည်းမြန်မာနိုင်ငံနဲ့သက်ဆိုင်တဲ့အမေရိကန်အစိုးရရဲ့မူဝါဒတော်တော်များများနဲ့ပတ်သက်ပြီးအာရုံစိုက်ပါဝင်ဆောင်ရွက်လေ့ရှိတာကြောင့်အထူးကျေးဇူးတင်ကြောင်းလဲမြန်မာနိုင်ငံဘွားတွေကပြောရတယ်။အင်ဒီယားနာပြည်နယ်ရင်သာမကအမေရိကန်ပြည်ထောင်စုတစ်ခုလုံးမှာပါမြန်မာနိုင်ငံဘွားတွေကိုအတိမတ်ပြုလောက်အောင်ပူးပေါင်းဆောင်ရွက်ကြဖို့လဲအခုလိုတိုက်တွန်းပါတယ်။
The President of the United States.
American Tamra အနေနဲ့မြန်မာ American လာအဖြစ်သတ်မှတ်ပေးဖို့အတွက်ရောပါ။တိတ်မကြတော့တဲ့အချိန်မှာမြန်မာနိုင်ငံအတွင်းစစ်မှန်တဲ့ပြောင်းလဲမှုတွေ၊ပြည်ညာရေးနဲ့ဒီမိုကရေစီပေါ်ပေါက်လာအောင်ကျွန်တော်တို့အတူတကွဆောင်ရွက်လိုပါတယ်။ကျွန်တော်တို့အောင်မြင်လိမ့်မယ်လို့လည်းယုံကြည်ပါတယ်။
အမေရိကန်ပြည်ထောင်စုတကွမ်းမြန်မာနယ်ပွားတွေနေထိုင်ကြတဲ့မြို့တွေမှာသက်ဆိုင်ရာရိုးရာပွဲတော်တွေကျင်းပကြပေမဲ့ချင်းလူမျိုးတော်တော်များများနေထိုင်ကြတဲ့အင်ဒီယားနာပူလစ်နဲ့ကရင်လူမျိုးအတော်များများနေထိုင်ကြတဲ့မင်နီဆိုတာပြည်နယ်စိန့်ပေါ်ဝန်းကျင်မှာတော့ယဉ်ကျေးမှုပွဲတွေခန်းခန်းနာနာကျင်းပလေရှိပါရယ်ခင်ဗျာ Everglades တဘာဝဥယျာဉ်ကြီးတွေက Burmese Python မြန်မာစပတ်အုံးမွေတွေဟာပတ်ဝန်းကျင်ကေရစနစ်ကိုပျက်စီးစေတာကြောင့်ဒီမွေတွေကိုနှိမ်နင်းဖို့ပြိုင်ပွဲကျင်းပပြီးတော့ဆောင်ရွက်နေပါတယ် Florida ပြည်နယ်မှာဒီစပတ်အုံးမွေတွေအရွယ်မတိုင်ခင်ကတည်းကအကောင်ငယ်လေးတွေကိုလိုက်လံရှင်းလင်းတာပါမျိုးပွားလွယ်တာကြောင့် Everglades ဥယျာဉ်မှာစပတ်အုံးမွေတောင်းကနန်းထိရှိလိမ့်မယ်လို့ခန့်မှန်းထားပါတယ်
It's good that we catch hatchlings.
အကောင်ပေါက်တွေကိုဖမ်းမိတာပါ။တော်တော်များများကမွေးအကောင်ကြီးတွေကိုဖမ်းကျင်ကြပါတယ်။ဒါပေမဲ့အဲ့ဒီအကောင်ကြီးတွေကသဘာဝပတ်ဝန်းကျင်ကိုဖျက်ဆီးပြီးပါပြီ။ဒါကြောင့်အဲ့ဒီလိုသဘာဝကိုမဖျက်နိုင်ခင်တခြားသတ္တဝါတွေကိုမစားခင်အကောင်သိပ်မကြီးခင်မှာဖမ်းတာပါ။ကြိုတင်ကာကွယ်တဲ့သဘောပါ
။မွေးဖမ်းကတစ်နာရီ13ဒေါ်လာသူကရရှိပြီး၄ပေအရှိစပတ်အုံးမွေတစ်ကောင်ဖမ်းမိရင်50ထပ်ဆောင်ရပါတယ်။နောက်ထပ်တစ်ပေရှိသွားတိုင်း25ဒေါ်လာပိုရပါတယ်။မကြခင်မှာမွေးဖွားလာမဲ့သူရင်သွေးအတွက်လဲဂါလန်ကမွေးစုဆောင်ဖို့ပို့လွှတ်နေတာပါ။သူကမွေးမဖမ်းချိန်မှာတော့မွေးရင်းစစ်မြစ်အရှိတောင်အရှဒေသကတွားတွားတရဝါတွေကိုလိုက်လံရှာဖွေသွားတယ်။ဂါလန်ဟာစပတ်အုံးမွေဖမ်းတဲ့တန်တန်းကိုအွန်လိုင်းကနေတက်ရောက်ခဲ့တာပါ။စိတ်ပိုင်းဆိုင်ရာဒဏ်ရာရခဲ့တဲ့စစ်မှုတန်းအောင်တွေအနေနဲ့စပတ်အုံးမွေလိုက်လံဖမ်းဆီးရင်ကိုယ့်ရဲ့ဝေဒနာကိုကုစားနိုင်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့လွန်ခဲ့တဲ့15နှစ်ကတည်းကအသက်65နှစ်အရွယ်Tom Rahiga Sham Apes အသင်းကိုထူထောင်ပြီးတော့သင်တန်းပေးခဲ့တာပါ
The Pythons have left a great impact
ဇပုံးမွေကသဘောပတ်ဝန်းကျင်ကိုစိုးကျိုးတွေပဲပေးတာပါအရင်ကဆိုရင်တွိတ်ဆန်မျိုးစုံရဲ့အသံကိုကြားနေရတာကနေအခုတော့တိတ်ဆိတ်နေပါပြီဇပုံးတွေကြောင့်ခဏရလိုဖြစ်ပြီးတွိတ်ဆန်တွေကိုမတွေ့ရတော့ပါဘူ
းမွေဖမ်းသူတွေလည်း ES ပွဲအတွင်းစိတ်ဒဏ်ရာရခဲ့သူစစ်မှုထမ်းဟောင်းတွေလည်းပါဝင်ပါတယ်
I've been waiting like almost 2 years volunteering.
နင်းနီးပါးကြစောင့်ခဲ့ရတာပါ။စေတနာဝန်ထမ်းလောက်တာကြောင့်ပတ်စံလည်းမရပါဘူး။ဒါပေမဲ့လည်းသူတို့နဲ့အတူနေစင်နေတိုင်းအတူတူလှုပ်လှုပ်ရတာချိန်နှက်စရာပါ။အိမ်မှာနေရတဲ့အခါဖြစ်လာတဲ့စိတ်ဖိစီးမှုတွေ၊အိတ်မပြောတာတွေဖြေလျှော့စေပါလေ။ညပိုင်းအိတ်မပြောရင်လည်းည12နာရီမနက်2နာရီအပြင်အတူထွက်ရမယ်သူရှိပြီးစပုံးငွေလိုက်ဖမ်းရတာအကျိုးလည်းရှိပါလေ။တဘာဝပတ်ဝန်းကျင်ကိုအထောက်အကူဖြစ်စေပါလေ။
မြန်မာစပတ်အုံးမွေကိုအိမ်ငွေတိရစ္ဆာန်အဖြစ်အမေရိကန်ကိုတည်ဆောင်လာခဲ့ကြတာဖြစ်ပြီး1980ကာလနောက်ပိုင်းတွေမှာလူတွေဟာဒီမွေတွေကိုတောတောင်တွေထဲပြန်လွတ်ပေးရကနေ Everglades ဥယျာဉ်အတွက်ချိန်ကျမှုတည်းဖြစ်လာနေတာပါဥယျာဉ်အတွင်းဖန်ဆီးရမိတဲ့မွေတွေဟာ6ပေကနေ9ပေအထိရှည်လျားပါတယ်ခင်ဗျာ
တူတာဆောင်လေအမေရိကန်တခွင်စီစဉ်ကိုအောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍတင်ဆက်ပေးကြပါမယ်ရန်ကုန်နဲ့စင်ကာပူအတွက်18ရာစုကနေစခဲ့တဲ့ဘီတိန် ပြည်သူ့ကပညာရှင်ဒေါက်တာဝီလျံမွန်ဂိုမာရီရဲ့ဩဇာမကင်းခဲ့တဲ့မြို့ပြစီမံကိန်းတွေဟာစင်ကာပူအတွက်တော့1965လွတ်လပ်ရေးရပြီးတဲ့နောက်ပိုင်းမှာပညာရှင်တွေရဲ့လက်ထက်မှာစနစ်တကျဆက်ပြီးတော့ဖွံ့ဖြိုးခဲ့ရပါတယ်။ရန်ကုန်ရဲ့အခြေအနေကတော့တဖြည်းဖြည်းဆုတ်ယုတ်သွားခဲ့တယ်လို့စင်ကာပူအလုံသမားဝင်ကြီးဌာနဘေးအန္တရာယ်ကင်းရေးဆိုင်ရာအရာရှိဦးအေးငိမ့်ကပြောပါတယ်။ရန်ကုန်မြို့ပြဖွံ့ဖြိုးရေးအတွက်ဘာတွေလိုအပ်ပါသလဲ?ဒေါက်ခင်မျိုးသက်တင်ပြထားပါတယ်။
ရန်ကုန်မြို့ ဆိုလို့ရှိရင်အရင်တော့ဒီရေပေးစနစ်ဟာတော်တော်စနစ်ကြရလို့ကဘာမှလည်းကြော်ကြပါဆိုတော့ဟောပြီးတော့အခုရန်ကုန်မှာရေရလဲဟိုကောင်းကောင်းပေါ့နော်မပေးနိုင်ဘူးနော်တော်တော်စိတ်ပျက်စရာဖြစ်နေပါတယ်ဆိုတော့ဒီရန်ကုန်ရေပေးစနစ်ကလေးနဲ့ပတ်သက်ပြီးတော့ပေါ့နော်ဆရာအမြင်လေးပြောပြပေးပါဦ
းအမှန်ဆိုလို့ရှိရင်ဒီအင်္ဂလိပ်တွေလုပ်ခဲ့တဲ့စနစ်ကိုတို့ကတိုးလာတဲ့လူတွေနဲ့အညီ upgrade လုပ်သွားလို့ရှိရင်ပို့ပြီးတော့ညှင့်မြင့်ညှင့်မြင့်ညှင့်ပြီးတော့တုံးသွားလို့ရှိရင်တော်တော်ကိုအဆင်ပြေပါတယ်။အခုကအင်္ဂလိပ်လုပ်ခဲ့တဲ့စနစ်ကိုမညှင့်တဲ့အပြင်ပျက်စီးအောင်လို့တို့လုပ်နေကြ။အဲ့ဒီခါကျတော့တော်တော်အချိန်ကြီးစိုးသွားတယ်။အင်္ဂလိပ်တွေငကိုတော့ကလုပ်ခဲ့တဲ့စနစ်ကအဲ့ဒီတော့ကတို့ design လုပ်ခါရရန်ကုန်လူကြီး4000နဲ့ design လုပ်ခဲ့တယ်။ရန်ကုန်မှာအဲ့တော့ရှိခဲ့တဲ့လူကြီး။အဲ့တော့ကတော်တော်အဆင်ပြေ။ဒါမှမဟုတ်အဲ့ရန်ကုန်လူကြီး4000နဲ့ဒီဇိုင်းလုပ်ခဲ့တဲ့စနစ်ကိုအခုအထိအခုဆိုလို့ရှိရင်ရန်ကုန်လူကြီးက4000မကတော့တော့4000နဲ့4000နဲ့ဆိုဘလို့အောင်ဖြစ်နေတော့တော့အခုမြို့ပြစနစ်ကဲဒီဘွေးမှုစနစ်ကဲနောက်တော့မီကာဝေးစနစ်ကဲနောက်တော့အငြိကြီးထုတ်တဲ့စနစ်ကဲရန်ကုန်မှာဘာမှစနစ်ရရှိတာမရှိတော့ဘလို့လုံးကြလဲဆိုတော့ဖြာလန်းကြီးတွေပဲတုံးကြတယ်အိနေအိုအူဇရင်တရင်တူတယ်အူဇရင်တူတာလည်းပဲဆိုကြပါစို့ဒီမှာအူဇရင်တူပြီးလို့ရှိရင်အဲ့ရေတွေကိုဒီအောက်ရေလောင်ကန်ထဲမှာတုံးထားရတယ်။အရှိမမြောက်ရေလောင်ကန်၊အင်းနောက်မှာကမေလာကန်။တော့ရေရှမ်းတဲ့အခါမှာအဲ့ဒီမေလာကန်နဲ့ရေတွေနဲ့ဒီတောက်ရေကန်နဲ့ရေတွေရောမကုန်ဘူး။တောက်ရေသုံးရေအတွက်ကိုရေကန်နဲ့ဒီမေလာကန်နဲ့ဘလို့မှနှိကံလို့မထားအောင်။ဒါဆိုအဲ့ဒါ cross contamination ဆိုတာ။ရေတွေကရေကြီးတွေကိုစိတ်မိဝင်သွားတဲ့အခါမှာနှီးနေတဲ့အခါကျတော့အဲ့ဒီအင်းနာရေတွေနဲ့တောက်ရေတွေရောကုန်။အဲ့ဒီအရိကပြတ်သွားအခုကကျွန်တော်တို့ကဒီနေရာဖြစ်လာလို့ရှိရင်ဒီနေရာပြတ်တာကိုရှင်းလိုက်တယ်။ဟိုနေရာဖြစ်လို့ရှိရင်ဟိုနေရာမှာပြတ်တာကိုရှင်းလိုက်တယ်။အဲ့တော့မြို့ပြရေပြိုးမှုစနစ်ကျွန်တော်တို့ဆိုမှမရှိဘူး။စနစ်တစ်ခုတည်းမဟုတ်ဘူး။မြို့ပြအမိုက်ပင်းတဲ့စနစ်လည်းမရှိဘူး။နောက်တော့အငြိကြီးထုတ်တဲ့အင်နာကထွက်လာတဲ့အငြိကြီးတွေဘယ်လိုလဲသွားတယ်။အငြိကြီးထုတ်တဲ့စနစ်လည်းမရှိဘူး။ဘာစနစ်မှကျွန်တော်တို့ဆိုမှမရှိဘူး။ရောင်းမှာတော်တော်စိတ်ပျက်စရာကောင်း။အဲကြောင့်မလို့တော်တော်များဟိုနောက်မှာမိရေလောင်မြန်ပြီ။ဒီနောက်မိရေလောင်မြန်ပြီ။နောက်တော့ယောဂပြပေါင်းမှုဖြစ်တယ်ကရေရှမ်းတာရေရှမ်းတဲ့ပြဿနာတွေအခုဒီမရှိနိုင်ဘူး။ကြောင်မိုးလင်းနေတဲ့ရွာလိုက်ပြီဆိုလို့ရှိရင်လမ်းပေါ်မှာရေရှမ်းထွက်လာ။အဲ့ရေကဘယ်သွားလဲ။ရေအောက်ရေကနေအိမ်ထဲလူလူလှုပ်ထားတဲ့အဲ့ရေတွေဘယ်သွား။ဒီမြေအောက်ရေကနေရောက်မသွား။ဒါမို့လို့ရေရှမ်းလို့ရေတွေကျသွားပြီဆိုလို့ရှိရင်အဲ့မြေအောက်ရေကနေဒီတောက်ရေတုံးရေအတွက်တုံးတဲ့ရေကနေလူတွေဆင်းနေလဲနေတယ်။ဒီတိုင်းမှာဆက်ပြီးတုံးနေကြ။ဒီအစိုးရလုပ်တဲ့လူတွေဘာတွေဘယ်လိုစဉ်းစားနေလဲကျွန်တော်မသိဘူး။မှန်တယ်ကဲဆိုလို့ရှိရင်မြို့ပြရေပြိုးမှုစနစ်ကအဲ့ဒါလည်းမဟုတ်ဘူး။ဘလို့အဖြစ်စိတ်ပျက်စရာကောင်းလဲဆိုတော့အခုလိုင်းသားရာတို့ရွှေပြည်သားတို့တောင်တကုံမြောင်းတကုံတို့တဲလိုက်တယ်ညွတ်တယ်လေဆိုတော့မြေခွက်ရက်ပြီးတော့အဲ့မြေခွက်တွေရောင်းလိုက်ရင်မြို့တစ်ခုဖြစ်သွားပြီစာတော်တော်ကိုစိတ်ပျက်စရာကောင်းတယ်လို့စာဒီနေ့ကလူတွေအများကြီးနေကြမယ်လူတွေအများကြီးနေတဲ့ခါကျတော့အဲ့ဒီလူတွေအတွက်ရေလွှမ်းချက်တွေတော်တော်တဲဖို့ဆောင်လူဝဲချက်တွေကျမကြီးဆောင်းဆောင်မှုကလေးတွေပညာရေးနောက်အလားကွင်ဘာတစ်ခုမှထည့်မစင်းသားနဲ့ဒီတိုင်းမြေခွက်တွေရိုက်ပြီးတော့ရောင်းပြလိုက်တာနဲ့အဲ့ဒါမျိုးတစ်ခုဖြစ်သွားတယ်လို့သူတို့ယူဆ။ဒီကကြည့်မှာအခု20အနုကိုတော်တော်ကြီးကျော်လာခဲ့ပြီ။အဲ့ဒီဟာတော့မှဒီလိုဥစ္စာတွေသူတို့ခေါင်းထဲမှာရှိနေတယ်။ခနဲ့ညီတွေးနေတဲ့ဟာတွေရှိ။ကြောက်လို့မရဘူး။ကျွန်တော်အဲ့ဒီထိုင်ပန်းတော်ကြီးကြီးလူတွေယုံပါတယ်။ယုံတယ်ဒါဒီလိုပဲ။နောက်ပြီးတော့တေကိုအဲ့လူကြီးလာကြတယ်။ကျွန်တော်နဲ့ကျွန်တော်မိတ်ဆွေတွေဒီမှာကြောက်ပြီးလှုပ်လိုက်တယ်။အဲ့ဒီဟာတွေကျွန်တော် voice channel ထဲမှာထည့်ပြီးယူပါတယ်။ယူပြစနေတဲ့ခုလူတိဆောက်တယ်ဆိုတာ။ဒါနဲ့ဒီနေ့ရောဘာမှဖြစ်ရမယ်။ကျွန်တော်ရန်ကုန်လူကြီးတွေပြောဦးတယ်။ဒီလိုလာတော့လဲဒီလိုလွှတ်တော်မှတ်တွေပြောဦးတယ်။ပြောတာပဲရှိတယ်။ကျွန်တော်ပြောတာဒီနေထဲမှာလည်းကြောက်တာဘာမှဖြစ်လာ
။အဲ့ဒါအတွက်ပေါ့နော်ဒီမြို့ပြစနစ်အခုတော်တော်ဆွတ်ဆွတ်ဝါးဝါဖြစ်နေတာဟုတ်။ဟိုနေချင်းညချင်းတော့ဟိုပြန်တော့ပြုတ်ပြန်လို့တော့မလွယ်ဘူးပေါ့နော်။ဟိုအခြေခံကဘာဆက်ပြီးတော့လုပ်ကြမှာလဲ
။ပရောဆုံးဆက်ပြီးတော့လောက်မှာတော့လူကြီးရဲ့အတွေးခေါ်ယူဆတွေပြောင်းပြစ်ဖို့အဲ့ဒါအဘိလို့ဆိုတော့တို့က decision maker တို့ကနေပြီးတော့ဆုံးဖြတ်ချက်ကိုချမှဒါကပြောပါမှာအောက်ကလူတွေကျွန်တော်တို့ဘာမှလုံးလုံးမရောက်တတိပညာရှင်တွေဘာမှလုံးလုံးမရောက်အစိုးရကနေပြီးတော့ဒါလုပ်ကြမယ်ဆိုပြီးတော့ project တွေပေးချာချမှဒါ project လို့ပြောလိုက်လို့ရှိရင်လည်းစိတ်ကြက်စရာကောင်းတာကျွန်တော်ဆရာ project ကိုမှီးပြီးတော့လှုပ်ရှားသွားကြတာတကယ် project ကောင်းမှာမဖြစ်ပါဘူးဆိုတော့သေချာ project တွေချပြတဲ့အခါကျတော့မှတစ်ဖြည်းချင်းတစ်ဖြည်းချင်းဒီကနေ့နဲ့မရအောင်ဒီကိစ္စသေချာစဉ်းစားကြဖြစ်လာလို့ဆိုလို့ရှိရင်ဆယ်နှစ်အနည်း30နောက်တော့တိုးလာမဲ့လူကြီးတို့ကိုစဉ်းစားပြီးတော့စင်ကိုဆိုလို့ရှိရင်သူက project တစ်ခုချလို့ရှိရင်အနည်းတရားလာကြည့်ပြီးတော့ချဥပမာဆိုကြပါဆို Changi Town နဲ့ Fight ဘလောက်ကြီးတို့ထည့်ပြီးတော့စဉ်းစားလဲဆိုတော့ကဘာကြီးပုံတွေးလာမှုပါထည့်ပြီးစဉ်းစားတယ်ကဘာကြီးပုံတွေးလာလို့ရှိရင်ဆယ်ရေပြန့်ပြန့်ဘလောက်ထိမြင့်တက်လာမလဲအဲ့ခါမှာဗနီယာတွေကိုရေတွေအုပ်တော့မယ်နောက်လူတွေကလူကြီးကဒီတိုင်းနေတာမဟုတ်ဘူးဟိုအရင်တော့ရောင်လူကြီးက4000ပဲရှိပေမဲ့နောက်ကြတယ်7000နီးဖြစ်လာမယ်ဒါဆိုအဲ့တွန်းလာတဲ့လူကြီးအတွက်ကျေလိုအပ်ချက်မိလိုအပ်ချက်တော့တော့သူတို့ရဲ့သွားရလိုက်အခုရမန်လူတွေတော်လဲသနာစရာကောင်းပါလမ်းပေါ်ပါတဲ့အချိန်တွေအများကြီးကုန်ကြတယ်အမျိုးလုံးမှရှိတယ်ဆိုတော့အဲ့ဒီဟာတွေကဒါခဏလေးနဲ့ဖြည့်ရှင်းလို့ရအောင်ဟုတ်အခုစေမမလောလောဆယ်မြင်နေရတဲ့လမ်းတွေဒီလိုကတဲ့အနည်း60ကသူတို့ပလန်ချထားတဲ့လမ်းတွေတော့စဉ်းစားစဉ်းမင်းချပြီးတော့စေမမအခုယထာလမ်းတွေဆက်ပြီးတော့ဖောက်ဆဲပဲရှိသေးတယ်ကျွန်တော်ကဘာတွေအမြင်နဲ့ကြည့်ရလို့ရှိရင်တော်တော်ကြီးကိုပြည့်စုံတယ်ဒါပေမဲ့ညာမပြီးသေးဘူးဘယ်နဲ့ကြာလို့ရှိရင်ဘယ်ရထားလမ်းကိုဘယ်ကနေဘလို့ကိုင်းရနေဆက်မယ်ဘယ်နဲ့ကြာလို့ရှိရင်ဘယ်ရထားလမ်းကိုဘယ်ကနေဘလို့ကိုင်းရနေဆက်မယ်အဲ့လိုမျိုးသူ့စီစဉ်ရှိတယ
်စနစ်တကျလောက်ပါပါတ
ယ်ဟုတ်တယ်အဲ့တော့ပိုက်ဆံတို့ပစ္စည်းတို့လူတို့ဘာမှအရေးမကြီးဘူးပထမဆုံးအရေးကြီးဆုံးကအဲ့နိုင်ငံအုပ်ချုပ်နေတဲ့လူတွေအတွေ့အကြုံယူဆတွေကြောက်နေတယ်ပထမဆုံးအရေးကြီးတယ်ကဘာမှသွားပြီးတော့ကဘာအနှံ့ပြမှာသွားပြီးလှုပ်နေတယ်မြန်မာပညာတတ်တွေပညာရှင်တွေအများကြီးရှိတယ်ဘဝမှာပညာရှင်မရှိလို့မဟုတ်ဘူးပိုက်ဆံမရှိလို့မဟုတ်ဘူးအဓိကအရေးကြီးတာဒီနိုင်ငံကောင်းဆောင်လွတ်တဲ့လူတွေရဲ့အတွေးခေါ်ယူဆတွေသူတို့ရဲ့အမြော်မြင်တွေအဲ့ဒါအဓိကအရေးကြီးတယ်။အဲ့လူတွေရဲ့အတွေးခေါ်ယူဆတွေအမြော်မြင်တွေကြောင်းမဖြစ်သေးကာလပတ်လုံးဘာမှမဖြစ်ပါနဲ့
။ Engineer ဦးရင်ညိတ်မှာ2014ရန်ကုန်လူဦးရေ5000ကျော်နေချိန်မှာရန်ကုန်စီပင်ကဂျပန် JICA အကူအညီနဲ့2040မှာလူ8000ခွဲဖြစ်လာမယ်။ရန်ကုန်မြို့ရဲ့ရေနဲ့မင်းလာစနစ်ကိုပြုပြင်ဖို့အတွက်စစ်ဆေးတိုင်းတာမှုတွေလုပ်ခဲ့ပါတယ်။ President Soa ကလည်း1889ကိုလိုနီစနစ်အောင်မှာဗြိတိန်မျိုးပြန်အင်ဂျင်နီယာတွေတည်ခဲ့တဲ့ရန်ကုန်ကရေစိုးဆွန့်ပစ်တဲ့စနစ်ဟာလန်ဒန်ဗြိတိရှ်ပါလီမန်တည်ရှိရာဝက်စ်မင်စတာရပ်မှာတည်ထားတဲ့စနစ်နဲ့တူတဲ့အတွက်2016မှာရန်ကုန်မြို့နယ်ရပ်ကွက်6ခုကလူပေါင်း3သိန်းခွဲအတွက်ရေပေးစနစ်ကိုပြန်မြင့်တင်ပေးဖို့ရန်ကုန်စီပင်အင်ဂျင်နီယာဌာနနဲ့တွဲပြီးလုပ်ဖို့အတွက်ကြိုးစားခဲ့တာပါဒါပေမဲ့အခုထိတော့အရာမထင်သေးဘူးဆိုတာကိုတင်ပြရင်ဒီတဲ့င်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံးဖြတ်ပါမယ
်။ထိုခင်မျိုးသက်စီစဉ်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဉာဏ်ပညာကဏ္ဍပါရှင်။အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးတလှည့်ပြောပြပေးပါရှင်။
တရားဝရီစုံမွေးကိုမထီမဲ့မြင်လုပ်နေတဲ့မြန်မာစစ်တပ်အနေနဲ့သူတို့ရဲ့လုပ်ရက်တွေပေါ်တာဝန်ယူရမယ်လို့လူအခွင့်အရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ ABHR ကဒီနေ့ပဲထုတ်ပြန်ပြောဆိုလိုက်ပါတယ်။စစ်အာဏာသိမ်းမှုကိုဆန့်ကျင်လှုပ်ရှားခဲ့လို့88ကျောင်းသားကောင်းဆောင်ကိုကျင်ပြီးလွတ်တော်အမတ်ဟောင်းကိုဖြိုးစီရတော့ကိုလာမျိုးအောင်နဲ့ကိုအောင်သူရစော်တို့ကိုစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အမိန့်နဲ့ကွပ်မြတ်ခဲ့တာဟာတစ်နှစ်ပြည့်ကနေမှ ABHR ကအခုလိုကြေညာချက်ထုတ်ပြန်ပြောကြားလိုက်တာပါ။ဒီလိုစစ်တပ်ကစစ်အာဏာသိမ်းမှုဆန့်ကျင်နေသူတွေကိုဆက်လက်တည်တံ့တွေချမှတ်နေတာဟာဥပဒေကိုမထီမဲ့မြင်လုပ်နေရဆိုတဲ့တက်သေးတွေဖြစ်ကြောင်းနဲ့ဒီတက်သေးတွေကိုအာဆီယံအနေနဲ့မှတ်တမ်းယူထားတဲ့နယ်လို့လက်ရှိ APH ဥက္ကဋ္ဌအင်ဒိုနီးရှားအောက်လွှတ်တော်အမတ်မာစီဘရန်စ်ကထုတ်ပြန်ကြေညာချက်ထဲမှာပြောထားပါတယ်ထိုင်းရွေးကောက်ပွဲအနိုင်ရ Move Forward Party ခေါင်းဆောင် Peter Lindgren ကိုဝန်ကြီးချုပ်တင်မြှောက်နိုင်မှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်မဟာမိတ်ဖွဲ့ထိုင်းပါတီတဲကတယောက်ကိုဝန်ကြီးချုပ်လောင်းအဆိုပြုမယ်လို့ပြောကြားလိုက်ပါတယ်။ရွေးကောက်ပွဲမှာဒုတိယမဲအများဆုံးရခဲ့တဲ့ပါတီတဲကဝန်ကြီးချုပ်ရာထူးအတွက်လမ်းဖွင့်ပေးလိုက်တာဖြစ်တယ်လို့ Move Forward Party အထွေထွေတွင်မှုကဒီနေ့ပဲသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ Move Forward Party အနေနဲ့ဝန်ကြီးချုပ်ဟောင်း Peter ကိုဝန်ကြီးချုပ်အဆိုပြုတာမအောင်မြင်ခဲ့ပေမဲ့အရေးကြီးတဲ့ရည်မှန်းချက်ပြောင်းမသွားပါဘူးဒါဟာလက်ရှိအစိုးရအုပ်ချုပ်မှုအဆုံးသတ်သွားတာမြင်ကျင်ကြတဲ့ပြည်သူတွေရဲ့ဆန္ဒလည်းဖြစ်ပါရဲ့ရှင
်နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ခနော်လီယက်စတီနော်နဲ့ဂျွန်ဒရိုက်ဒန်တို့ဖြစ်ပါတယ်ကျွန်မစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့လိုတဲ့ဆန္ဒတွေပြကြပါစေရှင်
This program has come to you from the Voice of America, Washington.